Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. PO A မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ13ရက်စနေနေ့ညဘက်9:20နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါပြီရှင်။ကျမနန်းလာပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ဆံမိုးပြီပါ။အခုကြပဲမှာထူးခြားတဲ့သတင်းတွေကတော့အင်ဒိုနီးရှားနိုင်ငံကမြေပြုံမှုမှာတည်ဆုံတဲ့သူအရေအတွက်ပို့ပြီးတော့တိုးမြလာနေပါတယ်။တရုတ်ပြည်မှာလွန်ခဲ့တဲ့89ရက်ကနန်ကျင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအတွက်အမှတ်တရနေကျင်းပခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2015ခုကာကွယ်ရေးအသုံးစရအတွက်အမေရိကန်ဒေါ်လာတန်ပေါင်း9,800,000,000ကျော်ပေးဖို့အတွက်အောက်လွှတ်တော်နဲ့အတည်ပြုလိုက်ပါပြီ။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါရခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမှာကတော့လက်ပတောင်းနောင်ကျင်းနေစီမံကိန်းကြောင့်ရာနဲ့ချင်းတဲ့ဒေသခံတွေနဲ့ရဲအင်အားတွေကြောင့်တင်းမာမှုတွေဖြစ်ပြီးရဲဖက်ကတနက်နဲ့ပြစ်ခတ်တဲ့သတင်းနဲ့ပတ်သက်လို့ကတော့
အဲဒီကနေ့ကတော့39ခတ်တာကြီးခင်ဗျာ။အဲဒီကိစ္စတွေပြည်လျောင်းတည်ဆောက်လို့မပေးသေးပဲနဲ့ထပ်ပြီးတိုးချက်ပြီးသူခတ်ဖို့လုပ်တာ။မိခွန်တောင်ချေပေးပါ။မိခွန်တောင်ပေး
လက်ပတောင်းနောင်ဒေသခံတို့ပြောသွားတာကိုမကြခင်အသေးစိတ်တင်ပြပေးမှာပါဒီနောက်မှာတော့အပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသည်။မတူရာလေးတွေနဲ့အတူမြန်မာသတင်းချင်းတပုတ်နဲ့လည်းတင်ဆက်ပေးအောင်မှာပါကြာအပြင်ဒုတိယပိုင်းနိုင်ဘက်မှာတော့ဥချော်စန်သားရဲ့တိုက်ရိုက်လေးလိုင်းကိုတင်ဆက်ပေးပါမယ်ခုပထမအုပ်ဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုဦးစံမိုးဝင်နဲ့ကိုငင်းချန်းတို့ကကြေညာပေးပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံမှာဖြစ်တဲ့မြေပြိုမှုမှာတည်ဆုံတဲ့သူအရေအတွက်ပိုးပြီးတော့တိုးမြလာနေပါတယ်။အဓိကကျွန်းကြီးဖြစ်တဲ့ Java ကျွန်းမှာမြေပြိုမှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ18ဦးတည်ဆုံပြီးလူပေါင်း90ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။တောက်ကြလေးနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့မြေပြိုမှုက Java ခေတ်အလယ်ပိုင်း Jamblang ကျေးရွာဘက်မှာဖြစ်ပွားခဲ့တာပါ။ပြိုကျတဲ့ရွှေမြေတွေဟာအိမ်ပေါင်းတရားကြော်ကိုတိုက်စားသွားခဲ့ပါတယ်။အမျိုးသားဘေးဒုက္ခအန်ဒီရဲ့ကုညီဆောင်ချောက်ရေးအေဂျင်စီရဲ့အဆိုအရစစ်သားရဲတပ်ဖွဲ့ဝင်တွေဒေသခံတွေဟာဂေါ်ပြားနဲ့တရင်းတွေလက်တွေအုံပြုပြီးတော့ပျောက်ဆုံးနေတဲ့လူပေါင်းတရားကြော်ကိုရှာဖွေဖို့ကြိုးပမ်းနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာမိုးရသည်စတင်နေပြီဖြစ်ပြီးတောင်ကြားရေတွေကြောင့်ရေကြီးမြေပြိုတာတွေအများဖြစ်လေဖြစ်တာရှိပါတယ်ခင်ဗျာ
။အာဖဂန်မြို့တော်ကဘူးမှာအသေးခံဘုံးခွဲတိုက်ခိုက်မှုတွေနဲ့တနက်နဲ့ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့တနေ့တည်းမှာပဲအာဖဂန်တောင်ပိုင်းHamlan ပြည်နယ်မှာမိုင်းရှင်းနေတဲ့လုံသား12ဦးကိုစစ်သွေးကြွတွေကတနက်နဲ့ပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကိုအာဖဂန်တပ်ဖွဲ့တွေကလည်းပြန်လည်ပြစ်ခတ်တုံ့ပြန်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ပွဲအတွင်းမှာစစ်သွေးကြွ4ဦးသေဆုံးပြီး3ဦးကိုဖမ်းဆီးရခဲ့တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီကနေ့စနေအစောပိုင်းမှာအာဖဂန်တရားရုံးချုပ်ရဲ့အကြီးတန်းအရာရှိတဦးတနက်သမားတချို့ရဲ့ပြစ်ခတ်ခံခဲ့ရတာမှာသေဆုံးခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။အာဖဂန်တရားရုံးချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့အကြီးအကဲအတီကူလာရာဝူဖီကိုကဘူးမြို့တော်ဆင်ကျင်ဘုံရပ်ကွက်ကသူ့နေအိမ်မှာတနက်သမားတွေပြစ်ခတ်ခဲ့တာဖြစ်ပါတယ်။တာလီဘန်တွေကသူတို့လုထားလို့စာတူပို့ပြီးတော့ပြောကြားခဲ့ပေမဲ့ဘာကြောင့်တတ်ခဲ့လဲဆိုတာကိုတော့မပြောပါဘူး။ကဘူးမြို့တော်ကပောက်ကွဲမှုတစ်ခုအတွင်းမှာလည်းကာကွယ်ရေးဝန်ကြီးဌာနကဘတ်စကာတစီပြက်စီးခဲ့ပါတယ်။တေဆုံးသူဘယ်နှဦးရှိတယ်လဲဆိုတာအတိမပြုတ်နိုင်သေးပေမဲ့ဒီဖြစ်ရပ်ကိုရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ဘတ်စကာဟာလုံးဝပြက်စီးသွားခဲ့ပါတယ်။တာလီဘန်ပြောခွင့်ရတဦးကတော့သူ့ရဲ့ Twitter အကောင့်မှာအခုလိုတိုက်ခိုက်မှုကိုသူတို့လုထားလို့ရေးသားထားပါတယ
်။လွန်ခဲ့တဲ့89နှစ်ကာလကဖြစ်ပွားခဲ့တဲ့နန်ကျင်အစုလိုက်အပြုံလိုက်လူသက်ပွဲအတွက်အမှတ်တရနေ့အခမ်းအနားကျင်းပခဲ့ပါတယ်။တရုတ်အစိုးရရဲ့အစိုးရဂျပန်ရဲ့ကျူးကျော်သိမ့်ပိုက်မှုခံထားရတဲ့ကာလအတွင်းအရက်သားတွေနဲ့လက်နက်မဲ့စစ်သားတွေအပါအဝင်လူပေါင်း3000ကိုတပ်ဖြတ်ပစ်ခဲ့ပြီးတော့အမျိုးသမီး2000ခန့်ဟာအဓမ္မပြုကျင်တာကိုခံခဲ့ရပါတယ်။တရုတ်နိုင်ငံရဲ့မြို့တော်ဟောင်းနန်ကျင်းမှာကျင်းပတဲ့အခမ်းအနားမှာတက်ရောက်ကြတဲ့စစ်သားတွေ1938ခုနှစ်လူသက်ပွဲမှာအသက်မတည်ဘဲကျန်ခဲ့သူတွေကိုသမ္မတရှီကျင်းပင်ကမင်ကွန်းပြောဆိုရမှာဒီအခမ်းအနားဟာညဉ့်ဉန်းရေးလူလားသူတွေအမုန်းတရားမပွားစေလိုသူတွေပေါ်ထွန်းလာစေဖို့အတွက်ရည်ရွယ်ပြီးတော့ကျင်းပတာဖြစ်တယ်လို့ဆိုပါတယ်။ဂျပန်နဲ့တရုတ်နှစ်နိုင်ငံဟာမိတ်ဆွေရင်းချခင်မင်မှုမျိုးခင်မင်မှုကိုမျိုးဆက်တစ်ခုကနေတစ်ခုလက်ဆင့်ကမ်းကြရလိမ့်မယ်လို့လည်းသမ္မတရှီကျင်းပင်ကထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအင်ရှိမင်းသားရဲ့ကြီးညာတော်ဟာသူ့ရဲ့တော်ဝင်ပွဲတွေကိုဆွန့်လွတ်လိုက်ပါတယ်။ဒါဟာဂုံတိတ်ခါရှော့ကြပြီးသူ့အနေနဲ့နောင်တက်မဲ့ဘယင်မမဟုတ်တော့ဘူးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။မင်းသမီးတီရီရာစမီဘာကြောင့်အခုလိုလုပ်ရတယ်လဲဆိုတာမရှင်းလင်းမိမယ်။ပြီးခဲ့တဲ့လကသူ့ရဲ့ဆွေမျိုးတွေအချင်းပြတ်ခြားဆားမှုနဲ့ဖမ်းဆီးခံခဲ့ရပြီးမှအခုလိုဖြစ်သွားရတာပါ။တောက်ကြနေနန်းတွင်းကထုတ်ဝေတဲ့တော်ဝင်ဂဇက်သတင်းမှာတော့ထိုင်းအင်ရှိမင်းသားဝီဇီယာလွန်ကွန်ရဲ့တတိယမြောက်ဇနီးကအခုလိုသူ့ရဲ့တော်ဝင်အဆောင်ရောင်တွေကိုပြန်အပ်ဖို့ခွင့်တောင်းခဲ့တယ်လို့အချင်းယုံဖော်ပြပါတယ်။ ဖော်ပြချက်မှာဘာအကြောင်းကြောင့်ဆိုတာမပြောပေမဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဘီယီဘူမီဘောအဗ်ဒူရာဂျက်ကတောင်းဆိုမှုကိုအတည်ပြုပေးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ Least Majesty ဥပဒေကဘရင်စနစ်ကိုစော်ကားတဲ့သူတွေကိုထောင်ဒဏ်15နှစ်အထိပြစ်ဒဏ်ချနိုင်တဲ့အတွက်နိုင်ငံတကာနဲ့ဒေသတွင်းသတင်းမီဒီယာတွေမှာဒီသတင်းအပေါ်မှာလွတ်လွတ်လပ်လပ်သတင်းရယူခွင့်ကိုပိတ်ပင်ထားတယ်လို့ဖြစ်နေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
view american တံမြန်မာပိုင်းအစီအစဉ်ကစနေနေ့ညဘက်နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံရဲ့ကြီးမားတဲ့ကာကွယ်ရေးဆိုင်ရာအသုံးစရိတ်မူဝါဒဥပဒေကိုအမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အမေရိကန်ဒေါ်လာတန်ပေါင်း 58,500 ခွင့်ပြုမဲ့အမျိုးသားကာကွယ်ရေးခွင့်ပြုချက်အဥပဒေကိုအထက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့တပတ်အကြာတောက်ကြနေမှာအောက်လွှတ်တော်ကနေမဲအပြတ်တက်နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အခုဆိုရင်ဒီဥပဒေအတည်ဖြစ်ဖို့အတွက်သမ္မတဘရက်အိုဘားမားလက်မှတ်ရေးထိုးဖို့ပဲကြံမာတော့တယ်2015ခုဘန်ဒါရီနှစ်အတွင်းမှာကာဝေးအသုံးစရိတ်ဟာအောက်တိုဘာလ1ရက်နေ့မှာစတင်ပြီးတော့အသက်ဝင်ပါတယ်။ဒီထဲမှာသမ္မတရဲ့တောင်းဆိုမှုအရအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းက IS Islamic စစ်သွေးကြော်တွေနဲ့ Jihad ဘာသာရေးအစွန်းရောက်တွေကိုတိုက်ခိုက်ရေးအတွက်အသုံးပြုဖို့အရေးပေါ်ရန်ပုံငွေလဲပါဝင်ပါတယ်။အီရန်နိုင်ငံအတွင်းခတ်တပ်ဖွဲ့တွေနဲ့ဆီးရီးယားနိုင်ငံအတွင်းကအလေလက်သဘောထားရှိတဲ့သဘုံတွေကိုနှစ်နှစ်ကြာလက်ကျင့်တင်နန်းပေးဖို့အစီအစဉ်တွေလဲပါဝင်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတစ်ရာခိုင်နှုန်းလစာတိုးပေးဖို့တင်မောနဲ့လေရင်တွေစစ်တစားဗလာတွေဝယ်ယူဖို့ကိစ္စလည်းပါဝင်ပါတယ်ခင်ဗျာ
နိုင်ငံတွက်ဆွန့်လွတ်အနစ်နာခံခဲ့ကြတဲ့စစ်တပ်ကအမျိုးသားတွေအမျိုးသမီးတွေရဲ့အနစ်နာခံမှုကိုမမေ့ကြဘူးအမေရိကန်သမ္မတအိုဘားမားကတိုက်တွန်းလိုက်ပါတယ်ယူနီဖောင်းဝတ်အမျိုးသမီးနဲ့အမျိုးသားတွေထက်ဘယ်သူမှပိုပြီးတော့အနစ်နာမခံခဲ့ပါဘူးလို့သူ့ရဲ့အပတ်စဉ်စနေမိန့်ခွန်းမှာသမ္မတကထည့်သွင်းချီးကျူးခဲ့ပါတယ်နယူးဂျာဆီပြည်နယ်အရှေ့ဘက်ကစစ်အခြေစိုက်စခန်းတစ်ခုကိုတနင်္လာနေ့မှာတွားရောက်မယ်လို့လည်းပြောပါတယ်ကျွန်တော်တို့စစ်တပ်ရဲ့မိသားစုတွေစစ်ပြန်တွေကိုကျေးဇူးတင်ကြောင်ပြတဲ့နီးလန်းတွေအများကြီးရှိပြီး joiningforces.gov ကိုလည်းတွားပြီးကျေးဇူးတင်ကြောင်ဖော်ပြဖို့တိုက်တွန်းခဲ့ပါတယ
် CIA ဘူထောက်လိုင်းအေဂျင်စီရဲ့အကြီးအကဲ John Brandon က CIA ရဲ့စစ်ဆေးမေးမြန်းမှုတွေကိုညှဉ်းပန်းနှိပ်စက်တဲ့နီးစနစ်တွေအသုံးဆိုပြီးတော့တုံ့နှုံးလို့ကိစ္စကိုညှင်းပယ်နေပေမဲ့ပုံမထိရောက်တဲ့စစ်ဆေးမေးမြန်းမှုနီးလန်းတွေနဲ့ပတ်သက်ပြီးတော့သမ္မတဘရက်အိုဘားမားနဲ့ဂျွန်ဘရန်နန်တို့နှစ်ဦးဟာသူတို့ရဲ့အမြင်တွေကိုညှိနှိုင်းသဘောတူညီခဲ့ကြတယ်လို့အင်ဘီရိုရဲ့ပြောခွင့်ရသူဂျွန်အာနက်စ်ကပြောဆိုပါတယ်။ကြာသပတေးနေ့တုန်းက CIA အကြီးအကဲပြောဆိုခဲ့တဲ့ဇာတ်ကားတွေထဲမှာ2009ခုနှစ်သမ္မတအိုဘားမားတက်လာချိန်မှာဆုံးဖြတ်ထားခဲ့တဲ့တားမြစ်ချက်တွေကိုသဘောတူညီတဲ့အကြောင်းပြောဆိုခဲ့တာကိုမစ္စတာအာနက်စ်ကအသားပေးပြီးတော့ပြောသွားပါတယ်။ CIA ရဲ့စစ်ဆေးမီးမျက်နဲ့နီးလန်းတွေနဲ့ပတ်သက်ပြီးတော့စီးနေအထက်လွှတ်တော်အစီရင်ခံစာထုတ်ပြန်ခဲ့တဲ့ပေါ် CIA အကြီးအကဲကတုံ့ပြန်ပြောဆိုခဲ့ပြီးတဲ့နောက်မစ္စတာဥပမာနဲ့မစ္စတာဘရန်နန်တို့ကြားမှာကွဲလွဲတဲ့သဘောထားအမြင်တွေနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့နေရာမှာသူကအခုလိုပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်ကစစ်ဆေးတဲ့နီးစနစ်တွေထိရောက်မှုမရှိဘူးလို့ပြောတဲ့အပေါ် CIA အကြီးအကဲကညှင်းပယ်လိုက်ပြီးဒီလိုနီးလန်းနေကြအောင်အလွန်အသုံးဝင်တဲ့သတင်းအချက်အလက်တွေရရှိခဲ့ပြီးတော့ထိထိရဲရဲအသုံးပြုနိုင်ခဲ့တယ်ဆိုပြီးတော့လည်းကာကွယ်ပြောကြားခဲ့ပါတယ်။
ဣရစစ်ဖက်ရဟယင်တစည်းကို IS အုပ်စုကပြစ်ချလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဟယင်မော်လိုက်ပါလာတဲ့လေယာဉ်မှူးနှစ်ဦးစလုံးသေဆုံးခဲ့ပြီးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အချိန်မှာဆွန်းရောက်တွေရဲ့လေယာဉ်ကိုပြစ်ချနိုင်တဲ့စွမ်းရည်အပေါ်မှာစိုးရိမ်ချက်အသစ်တွေလည်းထွက်ပေါ်လာပါတယ်။ဘက်ဂရက်မြို့တော်ရဲ့မြောက်ဖက်မိုင်60ကျော်မှာရှိတဲ့ရှီးယိုက်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာဆမ်မာရာမြို့အနီးမှာအခုလိုပြစ်ချခံခဲ့ရတာပါ။မြို့အပြင်ဘက်နားမှာ EC635 ရဟယင်ကိုဆူနီစစ်သွေးကြွတွေကပခုံးထမ်းလောက်ချာနဲ့ပြစ်ခတ်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်စစ်တပ်အရာရှိနောက်တူကလည်းဆိုပါသတင်းကိုအတည်ပြုပြီးသတင်းသမားတွေနဲ့စကားပြောဖို့ခွင့်ပြုချက်မရသေးတဲ့အတွက်နာမည်မဖော်ပြဖို့တောင်းဆိုခဲ့ပါတယ် EC635 ကို Airbus ရဟယင်ကုမ္ပဏီကတည်ဆောက်တာဖြစ်ပြီးတည်ယူပို့ဆောင်ရေးထောက်လှမ်းရေးနဲ့တိုက်ခိုက်ရေးတွေမှာအသုံးပြုတာဖြစ်ပါတယ်
ယူကရိန်းမှာဖြစ်ပွားနေတဲ့အရေးခင်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်အရေးယူပိတ်ဆို့မှုအစ်စ်တွေထပ်လုပ်လာမယ်ဆိုရင်တက်ရောက်မှုတွေရှိလာလိမ့်မယ်လို့ရုရှားကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေရုရှားစန့်ကျင်ရေးလှုပ်ဆောင်မှုအဖြစ်ယူကရိန်းအပေါ်စီးရေးအထောက်အကူပေးဖို့နဲ့ပုံမပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေလုပ်ဖို့ဥရေမူချမ်းနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီရီယက်ကော့ဖ်ကပြစ်တင်လိုက်ပါတယ်။ယူကရိန်းလွတ်မြောက်မှုမှာအကူအညီပေးရေးအဥပဒေဟာပုံဝင်လင်းလင်းထိတ်တိုက်ရင်ဆိုင်တဲ့သဘောကိုဆောင်နေဆိုပြီးတော့လေရုရှားနိုင်ငံသားရေးဝန်ကြီးကတောက်ကြနေမှာထုတ်ပြန်ကြေညာပါတယ် ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကအလွန်စိတ်မကောင်းဖြစ်မိပြီးယူကရိန်းရေးနဲ့ပတ်သက်ပြီးတော့ပူးတွဲဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုဖျက်ဆီးရရောက်တယ်လို့လည်းပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလာဗရော့ဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တနင်္လာနေ့အီတလီနိုင်ငံမှာတွေ့တဲ့အခါမှာဆွေးနွေးပွဲရှိတယ်ဆိုပြီးတော့လည်းပြောနေကြပါရယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဦးဆံမွေနဲ့ကိုငင်းချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။တောတာရှင်များရှင် VOA ရဲ့2035ပြက်ကရင်ကိုလက်ဆောင်အဖြစ်တောင်းယူလို့ရင်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးစာရေးသားတောင်းဆိုကြဖို့အတိပေးအပ်ပါတယ်ရှင်။အပစင်ကနာရီကွန်တင်ဆက်ခင်မှာခုပထမဆုံးမြန်မာသတင်းသဘောက်တင်ပြပါမယ်။စကိုင်းတိုင်းရင်းမာပင်ခရိုင်မှာလုံနေတဲ့လက်ပတောင်းအောင်ကျင်းနေစီမံကိန်းအတွက်လက်မြေတွေတင်းယူမှုကြောင့်ဒေသခံတွေကန့်ကွက်လာတာနှစ်ကျော်လာပါပြီ။ဒီဇင်ဘာလ23ရက်နေ့ဒီကနေ့မှာတော့ယာနဲ့ချီတဲ့ဒေသခံတွေနဲ့ရဲအင်အားတွေကြားတင်းမာမှုတွေဖြစ်ပြီးရဲဖက်ကတနတ်နဲ့ပစ်ခတ်ခဲ့တဲ့အတွက်ရွာသား2ဦးတနတ်ဒဏ်ရာရရှိခဲ့ပါရယ်။အသေးစိတ်ကိုထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်မှာလုံနေတဲ့လက်ပတော်တောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့မြေယာတွေကိုတန်ရာတန်ကျင်းနစ်နာကျင်းမပေးသလိုလေမြေဧကပေါင်းထောင်နဲ့ချီသိမ်းယူပြီးရွာတွေကိုဖယ်ရှားကတာသနိကအဆောက်အဦတွေကိုဖြိုဖျက်ပြီးလုဆောင်နေတဲ့စီမံကိန်းဖြစ်တာကြောင့်ဆိုပြီးနှစ်နှစ်ကျော်ကြာတဲ့အထိဒေသခံတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ဒီဇင်ဘာလ23ရက်နေ့မှာတော့လက်ခွန်တောင်ဘေးကဒေသခံတွေပိုင်တဲ့မြေကိုစီမံကိန်းအတွက်ခြံစည်းရိုးလာခတ်ရာကစလို့တင်းမာမှုတွေဖြစ်ပြီးတနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းဒီအတွက်ရွာသားနှစ်ဦးတနက်တန်ရာရရှိခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ်အ
ဲသော်ဖုန်းနဲ့ပေါ်သေးကနကုသထုံးနဲ့ပေါ်သေးရယူသော်ကုသထုံးကတော့ညာဘက်လက်မောင်းရှိတယ်ပေါ်သေးကတော့ပေါင်းရှိတယ်ခင်ဗျအဲလက်ရှိနေကြတော့သူတို့ဒီတနက်ရှိခိုင်းတွေလာပြီးရမှာသူတို့ပြေးလျောင်းပေါ့ဗျာဒီဖြည့်စင်းသွားပေးဖို့ဟုတ်လားဒီဘလူးပြေးမရတော့ပြည်စားလဲအဲ့ဒီဟာကိုကျွန်တော်တို့ထပ်ပြီးကမှဟိုတောက်ဆိုတယ်တောက်ဆိုတော့ကျသူတို့ကလည်းဟိုခရိုင်ရဲမှုသာပြီးတော့ဖြည့်ဖြည့်ပြရမယ်လို့ပြောရဲခုချိန်ကြီးတော့မလားဒီတက်ကနေဒီခုတော့မှစောင့်နေတယ်ဖြည့်ကျွန်တော်တို့ဒီအိုက်ဘောကလက်ခုလောင်းပေါ်သူတို့တရမော်တီတက်ပြီးကမှမင်းတို့ဒီကတော့တက်ပြီးတော့ဒါကိုပြည်လျောက်ဖြည့်ဆောင်းပြီပေါ့ဗျာအဲ့ဒါကိုထပ်ပြီးတောက်ဆိုနေတယ်ကျွန်တော်တို့ဟုတ်ကဲ့ခင်ဗျာလက်ခုလောင်းမတက်ကုန်ပြီခင်ဗျာဟိုဟာပင်းနေပေါ်ထီတော့မင်းတို့တွေတက်တယ်ရောက်ကြည့်တော့အောက်ကနေမဲ့နေတယ်ပေါ့ဟုတ်ကဲ့ခင်ဗျာသူတို့ကတော့လောစေတော့လာပြီးတော့ဖြည့်ဆောင်းသေးဘူးရှိသေးဘူးသူတို့တွေ့နေတာပဲဒါပေမဲ့တိုင်းတိုင်းနဲ့ကျွန်တော်တို့လည်းကြွေးပြီးတော့သူတို့ရာယူထားတာရှိတယ်လောစေတော့လာပြီးတော့စောင့်မှမရှိသေးဘူးခင်ဗျာဒါရလူကခုကျွန်တော်ရွာပြားပို့ထားတယ်ခင်ဗျာว่าแล้วสึกุตาพวกเราจะไม่รอดได้อือก็แล้วดีบาแล้วดูเนี่ยพวกเราดีอย่างนี้ซะแล้ว
ตะแน่ๆผิดกัดได้อธิผิดกัดได้เฉยเนี่ยปัดตะลุอโซยะตาวินชื่อตูรีเนี่ยกุมณีก็ตาวินชื่อตูรีก็รอเสร็จแต่เมียนๆพวก조사แก่ไปแม้เสร็จแต่ลุไม่ยากแก่บาวดีซีมันเกงโอโซยะเนี่ยสิดแต่ไปญมสีบายอุบัยกุมณีลิมิเต็ดတရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကနေစီမံကိန်းကိုအကောင့်တဲဖော်နေတာပါဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းနေရတဲ့မြေတွေဖြစ်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့အတွက်ဒေသခံတွေကအချိန်ချင်းကန့်ကွက်နေကြပါတယ်ကန့်ကွက်မှုတွေတိုင်းမှာရဲရင်အားတွေနဲ့သာထိတ်တိုက်ဖြည့်ရှင်းမှုတွေလုပ်နေတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေကပြည်လည်အောင်ညှိနှိုင်းလို့ရတဲ့အခြေအနေတွေမဖြစ်ခဲ့ဘူးဆိုပြီးဒေသခံတွေဘက်ကဆိုပါတယ
်အဲဒီကမြေအကျော်39ခတ်တာကြီးတယ်အဲဒီကိစ္စတွေပြည်လည်အောင်တည်ဆောက်မပေးသေးပဲနဲ့ထပ်ပြီးတိုးချက်ပြီးသူခတ်ဖို့လုပ်တာလေခွန်တော်ချေပေးပါလက်ခွန်တော်ပေးရဲရင်ကတော့ကျွန်တော်ချေမြန်ကားရင်းနဲ့လာတယ်သူဟိုခြေလမ်းလျှောက်လာတဲ့အခွင့်အရေးလာတယ်လို့ကျွန်တော်တို့ကတော့ဒီဆိုရက်စ်ကွန်ပတီစီခိုင်းစာရသူတို့လောက်တော့ဖောက်ပြေးခြင်းမရှိသေးတဲ့အတွက်ကျွန်တော်တို့ကနေတောက်ဆူတယ်တောက်ဆူတဲ့ဟာကိုသူကတောက်ဆူတဲ့ဟာကိုချင်းဆောင်မပြီးဘဲနဲ့စပြီးကဒေသခံတွေကိုတကွနဲ့စပြီးတယ်အဲ့ဒီကြီးမစပြီးရင်ရဲဒီဘက်ကဒေသခံတွေကျွန်တော်ဒေသခံတွေနဲ့စပြီးပြန်ကြည့်တယ်ကျွန်တော်တို့ဘက်ကလည်းတကွနဲ့ပြစ်တာပါဒီဘက်ကတော့ဘာလဲဒီနေ့နေ့ကျတဲ့ဒီဘက်ကလည်းတော့ခေါင်းနေကြတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပေမဲ့အစီရင်ခံစာအတိုင်းလိုက်တာဆောင်ရွက်မှုမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေဘက်ကဆိုပါတယ်ဒါပေမဲ့လည်းဒီလိုလိုက်တာမှုမရှိတာတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တာမျိုးတွေဖိအားပေးပြောဆိုတာမျိုးတွေဒေသခံတွေနဲ့နားလည်မှုရတဲ့အထိဖြေရှင်းပေးတာမျိုးတွေကိုတော့လှုပ်ဆောင်တာတွေမရှိသလောက်အားနည်းခဲ့ပါတယ်ကုမ္ပဏီတွေဘက်ကလည်းစီမံကိန်းကိုပုံမှန်ဆက်လက်အကောင့်ထည့်ဖော်နေပြီးဒေသခံနစ်နာသူတွေဘက်ကလည်းတိတိကျကျလိုက်ပါဆောင်ရွက်ပေးမယ်တာဝန်ရှိသူတွေကိုလည်းမတွေ့ရပါဘူး။စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထည့်ဖော်ဆောင်ရွက်နေတဲ့ကော်မတီနဲ့ကော်မရှင်ကြားမှာလည်းဒေသခံတွေရဲ့ပြဿနာကိုဖြေရှင်းမဲ့နီးလန်းရှာတာမျိုးတွေကိုအားနည်းနေကြောင်းဒေသခံတွေဘက်ကဆိုပါတယ်။ဒီစီမံကိန်းချက်သေးကိုကန့်ကွက်ခဲ့တာကြောင့်လွန်ခဲ့တဲ့နှစ်နှစ်ခန့်ကတော့ကန့်ကွက်သပိတ်မှောက်ခဲ့တဲ့တံငါတွေကိုအစိုးရကမီးလောင်ပုံးနဲ့ဖြိုခွဲခဲ့တယ်လို့ဒီလိုအကြမ်းဖက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တာမျိုးတွေမရှိတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားမကြာခဏပြစ်ခတ်မှုတွေတင်းမာမှုတွေဆက်ဖြစ်နေပါ
မအေးမှာသတင်းပေးပို့ထားတာပါရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မှုန်စူးစီးတင်ဆက်တဲ့ blogger ပြောသည်မြအစီအစဉ်ကိုနားဆင်ကြအောင်ပါကိုသားညွန့်ဦးကကူညီတင်ဆက်ထားပါရှင်
ICT လို့အတူကခေါ်တဲ့ Information and Communication Technology နည်းပညာဖွံ့ဖြိုးတိုးတက်မှုပိုင်းမှာမြန်မာနိုင်ငံကပြီးခဲ့တဲ့2013ခုနှစ်တုန်းကနိုင်ငံပေါင်း166နိုင်ငံထဲမှာ150နေရာရောက်ခဲ့တာအခု2014ဆိုရင်တော့ဒီထက်ပိုပြီးတိုးတက်လာမယ်လို့ခန့်မှန်းရတာပဲကိုသားညုံရေ
ဒီနှစ်ထဲမှာ Internet နဲ့ Telephone ဆက်သွယ်ရေးပိုင်းအတွက်နိုင်ငံခြားကုမ္ပဏီတွေလည်းဝင်လာပြီးလုပ်နေကြပြီဆိုတော့နောက်ပိုင်းတော့အများကြီးတိုးတက်လာမယ်ထင်ပါရဲ့ဗျာဒါနဲ့မဆုမြတ်မွန်ဒီ ITU ရဲ့နောက်ဆုံးအစီအစဉ်ဖတ်နေတာထင်တယ
်ဟုတ်တယ်ကိုသားညုံရေITU ရဲ့ဒီ2014ခုနှစ်အတွက် Measuring the Information Society ဆိုတဲ့အစီရင်ခံစာထွက်လာပြီလေဒီကမ္ဘာလုံးကအစိုးရတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကအားထားကြရတဲ့အစီရင်ခံစာပေါ့ ITU ဆိုတာကဒီကုလသမဂ္ဂရဲ့နိုင်ငံတကာဆက်သွယ်ရေးနည်းပညာဆိုင်ရာသမဂ္ဂမလားဆိုတော့နိုင်ငံပေါင်း166နိုင်ငံကဒီတစ်နှစ်အတွင်း ICT ကဏ္ဍမှာဘလောက်တိုးတက်လာသလဲဆိုတာကိုသုံးသပ်ပြတာပေါ့
2014အတွက်အစီအစဉ်စာမှာ ITU ရဲ့ခန့်မှန်းချက်အရဆိုရင်တော့2014ခုနှစ်ကုန်တဲ့အချိန်မှာအင်တာနက်သုံးဆွဲနေကြသူပေါင်းကမ္ဘာမှာတန်ပေါင်း3000ကျော်ရှိနေပြီဗ
ျဟုတ်တယ်ရှင်ဒီကမ္ဘာလုံးမှာအင်တာနက်အသုံးပြုမှုကပုံမှန်ကိုတိုးတက်နေတာအခုနှစ်မှာ 6.6 ရာခိုင်နှုန်းလောက်ကိုတိုးလာတဲ့တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်2009နဲ့2014ငါးနှစ်အတွင်းမှာအင်တာနက်သုံးတဲ့သူက50,000တိုးလာတာတဲ့
ဒါပေမဲ့လည်းအခုချိန်ထိအင်တာနက်ကိုမသုံးနိုင်တဲ့သူကလည်းကမ္ဘာမှာတန်ပေါင်း4,300လောက်ရှိနေသေးတယ်ဗျ90ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကပဲ။နောက်အင်တာနက်ဆက်သွယ်မှုပိုင်းတိုးတက်မှုအနည်းဆုံး42နိုင်ငံမှာဆိုရင်အင်တာနက်ရောတယ်လီဖုန်းဆက်သွယ်မှုမှာပါလူတွေနဲ့တော်တော်ကိုအလံဝင်းနေတာတွေ့ရတယ်
။မြို့ပြတွေနဲ့မြို့နယ်ကျေးလက်တွေကြားမှာအင်တာနက်သုံးနိုင်တဲ့အခွင့်အလမ်းကွာခြားမှုကကမ္ဘာအချမ်းသာဆုံးနိုင်ငံတွေမှာတော့မှရှိနေတာကိုအဲ့ဒီ Measuring the Information Society 2014အစီရင်ခံစာထဲမှာသတိပေးထားပါတယ်။မျိုးကြီးတွေထက်ကိုဒီ네ရေကျေးလက်တွေဖက်မှာအင်တာနက်ချိတ်ဆက်မှုဘာရအများကြီးနှောင့်နှေးမှုတွေရှိနေတယ်။အဲ့လိုမျိုးဝေးလံတဲ့ဒေသတွေမှာအင်တာနက်ချိတ်ဆက်နိုင်ဖို့သက်ဆိုင်တဲ့နိုင်ငံတွေကအစိုးရတွေကအဓိကဦးစားပေးတဲ့လို့လည်းထောက်ပြထားပါတယ်
။ကမ္ဘာကြီးပို့ပြီးတော့ကောင်းမွန်တိုးတက်ဖို့အထူးသဖြင့်လူမှုအတိုင်းဝိုင်းထဲမှာဝင်မဆန့်နိုင်တဲ့စီးရဲသားတွေအမျိုးသမီးတွေမတန်ဆွမ်းသူတွေအတွက် ICT ကဏ္ဍကနေပြီးတော့ကူညီလှုပ်ပေးနိုင်တာတွေအများကြီးရှိတယ်လို့ ITU ရဲ့အတွင်းမှုချုပ်ကစီးရဲသားတွေမှာပြောထားပါတယ်။2020မတိုင်ခင်ကမ္ဘာပေါ်ကနောက်ထပ်လူပေါင်းတန်း1500အင်တာနက်ကိုချိတ်ဆက်သုံးနိုင်ကြဖို့ကူညီသွားမယ်လို့လည်း ITU ကအစောပိုင်းကတည်းကပြောထားတာရှိပါတယ
်။ ICT ဆိုတာဒီသုတဖြန့်ဝေမှုနဲ့ဆက်သွယ်ရေးနည်းပညာပဲမလား။ဆက်သွယ်ရေးဆိုလို့ဒီကမ္ဘာပေါ်မှာလက်ကင် mobile phone ကို line ချိတ်ဆက်သွယ်ထားတဲ့ကြီးအတွက်က2014အကုန်ဆိုရင်တော့တန်ပေါင်း9000လောက်ရှိနေပြီလို့ခန့်မှန်းထားတယ်ရှင်။လက်ရှိကမ္ဘာလူဦးရေကလည်းတန်း9000ဆိုတော့ကမ္ဘာပေါ်ကလူတိုင်းလက်ကင်ဖုန်းကင်နိုင်ကြပြီလို့တော့ကောက်ချက်မဆွဲလိုက်ပါနဲ့တဲ့လက်ကင်ဖုန်းသုံးကြတဲ့သူတော်တော်များများဒီနှစ်လိုင်းသုံးလိုင်းချိတ်ထားကြလို့ပါလို့လည်းပြောထားပါတယ်။နောက် mobile phone line လုံးဝမရှိတဲ့ဒီ line မမီတဲ့နေရာမျိုးမှာနေထိုင်နေကြရတဲ့သူကလည်းကမ္ဘာပေါ်မှာတန်ပေါင်း450လောက်ရှိနေပါသေးတယ်တဲ့
။ဒါနဲ့ဒီ2014အတွက် ICT ကဏ္ဍမှာအတိုးတက်ဆုံးနိုင်ငံကဘယ်နိုင်ငံနဲ့လဲမဆုမြတ်မော။166နိုင်ငံမှာမြန်မာနိုင်ငံက150မြောက်မှာဆိုတော့နံပါတ်1ကဘယ်နိုင်ငံတော့မြောက်
ကမ္ဘာမှာ ICT ကဏ္ဍအဖွံ့ဖြိုးဆုံးနဲ့အတိုးတက်ဆုံးနံပါတ်1နိုင်ငံကတော့ဒိန်းမတ်နိုင်ငံရှင်နံပါတ်2လိုက်တာကတော့အာရှတောင်ကိုရီးယားနိုင်ငံပဲအဖွံ့ဖြိုးဆုံးအတိုးတက်ဆုံးဇယားထိပ်ပိုင်းမှာနေရာယူထားကြတဲ့နိုင်ငံအများစုကဒီဥရောပကဖွံ့ဖြိုးပြီးနိုင်ငံတွေများပါတယ်ဥပမာ UK နိုင်ငံဆိုရင်နံပါတ်5ချိတ်ပါတယ်နောက်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ခွင့်ရထားတဲ့ဒီ Telenor ကုမ္ပဏီအခြေစိုက်တဲ့ Norway နိုင်ငံဆိုရင်လည်းကမ္ဘာနံပါတ်6နေရာမှာရှိနေပါတယ်American ပြည်ထောင်စုတော်မှာအဖွံ့ဖြိုးဆုံး10နိုင်ငံထဲမှာမပါဘဲနဲ့နံပါတ်14နေရာမှာပဲရှိပါတယ်။ဟိုးအောက်ဆုံးနံပါတ် 166 ကတော့ဗဟိုအာဖရိကသမ္မတနိုင်ငံမှာ
2014အတွက်ကိန်းလန်းတွေထဲမှာအားတက်စရာနောက်တစ်ခုကကျောင်းတွေမှာအင်တာနက်ချိတ်ဆက်တင်ကြားပေးနိုင်မှုပဲဗျ။စက်မှုဖွံ့ဖြိုးနိုင်ငံအတော်များများမှာဆိုရင်ရှိသမျှကျောင်းအားလုံး100ရာခိုင်နှုန်းလုံးအင်တာနက်ချိတ်ဆက်ပေးထားနိုင်ပြီတဲ့။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်လည်းကျောင်းတွေမှာအင်တာနက်သုံးနိုင်အောင်လုပ်ပေးထားတဲ့အပိုင်းမှာတော်တော်လေးကိုတိုးတက်လာပြီလို့ပြောပါရယ်။ဒါပေမဲ့လည်းသုံးနိုင်တာနဲ့မသုံးနိုင်တာလည်းတော်တော်လေးကွာနေသေးတယ်လို့ဆိုရဲဗျ။အဲ့ဒါတနိုင်ငံတည်းမှာကနေရာဒေသတစ်ခုနဲ့တစ်ခုအင်တာနက်ချိတ်ဆက်တင်ပေးနိုင်တာနဲ့အင်တာနက်ကိုတတ်မပေးနိုင်တာကွာနေတယ်ဆိုပြီးထောက်ပြထားပါရယ်
။ဒါတော့မှနော်ဒီအင်တာနက်လိုင်းတက်ဆင်ချိတ်ဆက်ခတွေကဆက်ပြီးတော့ကြာနေတာ။ဒီကမ္ဘာလုံးမှာဒီအင်တာနက်လိုင်းတက်ခက9နှစ်အတွင်းမှာ80ရာခိုင်နှုန်းတောင်ကျသွားပြီတဲ့။တစ်ချိန်တည်းမှာပဲအင်တာနက်မြန်နှုန်းကလည်းအနေဆုံးအဆင့်မှာကိုတော့မှတော်တော်လေးမြန်လာနေပါပြီ။ရေဘူးရကတစ်စက္ကန့်ကို1 megabit လောက် speed ဖြစ်နေပြီလေ
။အင်တာနက်ချိတ်ဆက်နိုင်ကြဖို့လက်ကင် mobile phone ကင်နိုင်ကြဖို့မှာဈေးကွက်ပြန်ဆိုင်မှုနဲ့ ICT ကဏ္ဍပိုင်းမှာလိုက်နာရမယ့်စီးမင်းစည်းကမ်းတွေတည်ချာချာရှိဖို့ လက်တွေ့လိုက်နာကြဖို့ကလည်းအဓိကရေးပါတယ်ဆိုတာကိုဒီ ITU ရဲ့အစီအစဉ်လေးမှာထောက်ပြထားသေးတယ်ဗျ
။နောက်တနိုင်ငံနဲ့တနိုင်ငံရေဘူးရမိသားစုတွေရတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့လဲအိမ်တွေမှာအင်တာနက်လိုင်းချိတ်နိုင်တာမချိတ်နိုင်တာကြွားသွားတာကိုလည်းအစီအစဉ်ခန်းစာထဲမှာပြောထားပါသေးတယ်။ဘလိုပဲဖြစ်ဖြစ်ဒီအင်တာနက်အသုံးပြုသူတွေများလာတာနဲ့အမျှအင်တာနက်ပေါ်ကနေပြီးတော့ရနိုင်တဲ့ဗဟုသုတတွေသိနိုင်တဲ့အကြောင်းအရာတွေကပို့ပြီးတော့များနေတာကိုလည်း Measuring the Information Society အစီအစဉ်ခန်းစာမှာ YouTube တို့ Wikipedia တို့ကိုဥပမာပေးပြီးတော့ပြောထားပါတယ်။ဒီ ITU ရဲ့နှစ်တိုင်းထုတ်တဲ့အစီအစဉ်ခန်းစာတွေအရဆိုရင် Information Technology သုတဖြန့်ဝေမှုနည်းပညာပိုင်းမှာရော Telecommunication ဆက်သွယ်ရေးနည်းပညာပိုင်းမှာပါတစ်နှစ်ထက်တစ်နှစ်ကတော့ပို့ပြီးတော့တိုးတက်လာနေတာကိုတွေ့ရပါတယ်ရှင်။
မဆုမြင့်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှကိုနားဆင်ခဲ့ရတာပါခုတခါမညညိုလွင်တင်ဆက်တဲ့မတူရာလေးတွေလည်းပါဒီတစ်ပတ်မှာတော့ရေရှိခအောင်ပြုပြင်ထားတဲ့အသင့်စားအစာအတော့တွေပေါ်မြန်မာပြည်သူတွေရဲ့မတူတဲ့သဘောထားအမြင်တွေကိုစူးစီးတင်ဆက်ချပါရယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင်။အိမ်မှာအထူးတလဲချက်ပြုတ်စားစရာမလိုပဲနဲ့နိုင်ငံသားအတင်သွင်းလာတာကမြန်မာပြည်မှာပါထုတ်လုပ်တဲ့အသင့်စားအစားအသောက်တွေဟာမြန်မာပြည်မှာအခုတော်တော်လေးခေတ်စားလာပါပြီ။ဝယ်ယူစားသုံးသူတွေကလည်းတနည်းနဲ့တနည်းပိုများလာတာပါ။ဒီအကြောင်းအရာတွေနဲ့ပတ်သက်တဲ့မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်။အခုလိုအသင့်စားနိုင်တဲ့အစားအသောက်တွေကိုရန်ကုန်မြို့ကစားတောက်ကုန်ရောင်းချတဲ့ဆိုင်တွေနဲ့ကုန်စုံဆိုင်တွေတိုင်းလိုလိုမှာတွေ့မြင်နိုင်ကြပါတယ်။လုံးငယ်တဲ့နှစ်20ကျော်လောက်ကတော့ရင်းနှွေးထည့်ပြီး10မိနစ်15မိနစ်လောက်စောင့်လိုက်တာနဲ့အသင့်စားနိုင်တဲ့ထိုင်းနိုင်ငံဘက်ကတင်သွင်းလာတဲ့ခေါက်ဆွဲကြောက်တွေနဲ့မြန်မာနိုင်ငံစားတောက်ကုန်လုပ်ငန်းကထုတ်လုပ်တဲ့ခေါက်ဆွဲကြောက်တွေကိုအလွယ်တကူစားသုံးနိုင်တဲ့အစားအသောက်တွေအဖြစ်မြန်မာနိုင်ငံရဲ့စားတောက်ကုန်ဈေးကွက်ထဲမှာပေါ်ပေါ်များများတွေ့ခဲ့ကြရပါတယ်။အခုချိန်မှာတော့ခေါက်ဆွဲကြောက်ထုတ်တွေသာမကအသင့်စားတောက်နိုင်တဲ့ပြည်ဝင်းတုပ်အသားကြောက်မျိုးမျိုးငချောက်ပေါင်းစုံဒံပေါက်ထမင်းထောပတ်ထမင်းထမင်းသုပ်အုံနုတ်ခေါက်ဆွဲမိုဟင်ကစတဲ့မြန်မာပြည်သူတွေအကြိုက်အစားအသောက်တွေအထိ ready made အထုပ်တွေကိုပြည်ပကတင်သွင်းလာတဲ့အသင့်စားအစားအစာမျိုးစုံနဲ့ဆင်ပြိုင်မြန်မာဈေးကွက်တွေထဲမှာသာမကကမ္ဘာဈေးကွက်တွေထဲမှာသာတွေ့လာရပါပြီဒီလိုအလွယ်တကူအစင်သင့်စားနိုင်တဲ့အစားအသောက်အထုပ်တွေကိုနေ့စဉ်ချက်ပြုတ်စားတောက်ဖို့အချိန်မပေးနိုင်သူတွေနဲ့ကိုအင်ကိုရနဲ့ဝေးနေတဲ့နေရာမှာအလုလုရသူတွေပညာသင်ကြားရသူတွေအများစုကဝယ်ယူစားတောက်ကြတာများပါတယ်ဒီလိုအပန်းတကြီးအချိန်ပေးချက်ပြုတ်စရာမလိုတဲ့အသင့်စားအစားတောက်တွေပေါ်အမြင်တွေကတော့မတူကြပါဘူ
းအသင့်စားစားတွေကိုမကြိုက်ပါဘူးဘာလို့လဲဆိုတော့အဲ့ဒါတွေကချိန်ကြာလာရင်တွေအတွက်ယောဂါကြီးဖြစ်စင်နိုင
်တယ်ဘုခက်ကအားလုံးကအလုအရန်ရှောက်နေကြတဲ့အချိန်ကတော့ ready made ပါအရန်ကိုလိုအပ်ပါအရန်လက်လွယ်ဖို့ပါလေစားတောက်ပါလေအဲ့ဒါကြောင့်လိုအပ်မှုလည်းတကယ်လိုအပ်ပါတယ်ကြိုက်တဲ့ကြိုက်မှုတက်ပါတယ
်သင်စားစားစားတွေကိုကြိုက်ပါဘူးဒါပေမဲ့လည်းအလွယ်တကူစားလိုက်ရမှုစားပြည့်နေပါတယ
်ဒီမိမိကကျွန်တော်ကကြိုက်တယ်လို့မကြိုက်ဘူးတော့မဟုတ်ပါနော်ဒါပေမဲ့မင်းဟိုစားပြည့်တဲ့ခါကျတော့ရှင်မဟုတ်ဘူးသူ့ကိုကျွန်တော်ပုံဆွဲတယ်ဒါပေမဲ့ဒီထဲမှာဟိုဒီကမ်မီကယ်ပေါ့နော်ကံကြေပါလေဆိုတော့ဒီစေတုတွေမှာပေါ့စားတော်မူရတာပေါ့စားတော်ရပြီးတော့ပညာပြီးရေးတာပဲရှိတယ်ရှိတဲ့ခါကျတော့ကျွန်တော်ဒါဒီသိဆွေးဆွေးမြေမြေတော့မစားဘူ
းဟုတ်လေဘယ်သားမှာဟုတ
်ခါတကြီးတော့စားဖြစ်တယ်ဟုတ်ပ
ါအဲ့တဲ့ကစားတယ်ကြည်ဘာပြုလဲဆိုတော့ဘိုက်ကြီးကြီးအလန်တူစားလို့ရတယ်အဆင်ပြေ
အမ်ကြိုက်ပါတယ်ကြိုက်တယ်ဆိုတော့သူကလွယ်လွယ်ကူကူပေါ့စားသုံးလို့ရတယ်နော်သူကဘလို့ခေါ်လဲဆိုတော့ကျွန်တော်တို့ကဘာလဲဟိုကတော့လည်းလောလောကူရင်းနှင်းနဲ့တည်း3မိနစ်4မိနစ်လောက်ပြုတ်လိုက်တာစားလို့ရတယ်အဲအဲ့ဒါကြောင့်ဘာပဲပြောအဆင်ပြေရောပေါ့နော်သူကဟိုစားစားတော့ရတာလည်းအဆင်ပြေရောဟု
တ်ဒီအတင်းစားခောက်ဆွဲတွေမှာဆိုးကျိုးတွေကကောင်းကျိုးထက်ဆိုးကျိုးကပုံများတဲ့အတွက်ကြောင့်မကြိုက်ဘူးစားလည်းတိတ်မစားပြေဘူးအရာဝိတ္ထုတိုင်းမှာတော့ကောင်းကျိုးနဲ့ဆိုးကျိုးထွန်တွဲနေတာတော့မှန်တယ်ဒါပေမဲ့သူတို့ရဲ့ကောင်းကျိုးတွေကဘာတွေလဲဆိုလို့ရှိရင်အချိန်ကုန်တတ်တာတယ်လူမပင်မဲဘူးတေရွာလွေကူလေဒါပေမဲ့သူတို့ရဲ့ဆိုးကျိုးအနေနဲ့ကြတော့ဒီချင်းမှာပါတဲ့ဓာတ်ပစ္စည်းတွေကလူတွေကိုကြကြစားရင်ဒီအန်နေဖြစ်လာနိုင်တယ်ဒီကျွန်တော်တို့ရေခံဥမာမိုးရေခံမယ်ဆိုလို့ရှိရင်လေဒီဒက်ဆက်ဒက်ဆက်ချင်းကြလာရင်မိုးရေတစ်ချိန်မှာအိုးအပြည့်ဖြစ်သွားသလိုပဲကြကြစားပါများလေတနေ့စားလေစားလေစားလေသူ့ရဲ့ပမာဏဒီဒီမှပါတဲ့ဒီချင်းမှာပါတဲ့ဓာတ်ပစ္စည်းတွေရဲ့ပါဝင်တော့တဖြည်းဖြည်းနဲ့လူရဲ့ခန္ဓာကိုယ်မှာမြင့်တက်လာတဲ့အတွက်ကင်ဆာဒီအခြားယောဂါယောဂါတွေဖြစ်နိုင်တဲ့အတွက်ကျွန်တော်ကတော့လုံးဝမကြိုက်ပါဘူးစားလည်းတိတ်မစားပြေ
ရည်မိတ်စားတော့ကြိုက်ပါလေ
ကြာရရင်အကြောင်းရင်းကတော့အလွယ်တကူဖြစ်တယ်ပေါ့ကိုရေးတကြီးစားတောက်ချင်တဲ့အချိန်မှာ ready ချက်ချင်းလုပ်လို့ရတယ်ပေါ့လေအဲ့ဒါလေးကိုတော့သဘောကျပါတယ
်အတင်စားတာတွေကိုကြိုက်ပါတယ်စားရတာလည်းလွယ်ကူပြီးတော့အရသာနဲ့ကြိုက်လို့ပါဒါပေမဲ့အမြဲမစားဖြစ်ပါဘူးဘေးဘက်ဆိုးကျိုးတွေရှိတယ
်တဘောရအမြင်အမျိုးမျိုးရှိတဲ့အစားအသောက်တွေဟာအများအားဖြင့်တော့တက်ဆိုင်ရာရဲ့စစ်ဆေးမှုတွေခံယူပြီးရောင်းချခွင့်ခွင့်ပြုချက်နဲ့မှတ်ပုံတင်ထုတ်လုပ်ရောင်းချတာဖြစ်ပေမဲ့ခွင့်ပြုချက်လက်မှတ်မရှိဘဲရောင်းချနေတဲ့အစားအသောက်တွေကိုလည်းတွေ့ကြရပါတယ်။ကြိုတင်ချက်ပြုတ်ကျော်လွှတ်ထားတဲ့အစားအစာတွေဖြစ်တာကြောင့်ရေရှည်ခံအောင်ဓာတုဆေးဝါးတွေသုံးထားတဲ့အတွက်ဘေးထွက်ဆိုးကျိုးတွေရှိနိုင်တယ်ဆိုပြီးသုတေသနပညာရှင်တွေကပြောထားတာတွေလည်းရှိပါတယ်။ဒီအစားအစာတွေကိုရေရှည်စားသွားမယ်ဆိုရင်တော့အသည်းနဲ့သက်ဆိုင်တဲ့ရောဂါတွေဖြစ်လာနိုင်တဲ့အပြင်ကလေးငယ်တွေစားသုံးမိရင်လည်းအဝလွန်နာတွေနှလုံးနဲ့စီးကျူရောဂါတွေဝင်လာနိုင်တယ်လို့နိုင်ငံတကာကကျန်းမာရေးပညာရှင်တွေကဆိုထားပါတယ်။ဒါပေမဲ့လည်းအင်ရှင်မအများစုတွေအမျိုးသားတွေနဲ့တန်းတူလုပ်ငန်းခွင်တွေတဲ့ကိုဝင်နေရတဲ့ခုခေတ်ကာလကြီးမှာဒီလိုအသင့်စားအစားအစာတွေကိုကြိုက်သည်ပဲဖြစ်စေမကြိုက်သည်ပဲဖြစ်စေကိုယ်အရင်တုန်းကတည်းကဝယ်ပြီးစားလာတာကိုတော့ဘယ်သူမှမငြင်းနိုင်ပါဘူးရှင်။ကျွန်မညွန်ညွန်လွင်ပါ
မညညိုလွင်ရဲ့မတူရာလေးရိကနာကိုနားဆင်ခဲ့ရတာပါ။တောတာရှင်များရှင်။ဆောင်းနှင်းတွေဝေးတဲ့ဒီနှစ်တိကူရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွဲ့ထားတဲ့တချင်တွေခရစ်မတ်သီတချင်တွေနဲ့ဖျော်ဖြေပေးနေပါရယ်။ဒီနေ့တော့လေးဖြူသီဆိုတဲ့လွမ်းသူအိမ်မဲ့တချင်နဲ့ဖျော်ဖြေပေးချင်ပါရယ်။နားဆင်ပါရှငနေစနေနေ့ညပိုင်းသတင်းများကိုထုတ်လွှင့်ပေးနေပါရယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်ရှင်ဖုန်းနံပါတ်ကတော့2323812555လေးဖြစ်ပါရယ် VOA American အတန်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြခြင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် PO မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00အထိအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line လိုက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ကြပါရရှင်ခုတော့ဦးကျော်စန္ဒရဲ့တိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါတယ
်မင်္ဂလာပါဒေါ်ရရှိမြခင်လေးပွင့်ဆိုင်6ပွင့်ဆိုင်7ပွင့်ဆိုင်14ပွင့်ဆိုင်ဘယ်နှပွင့်ဆိုင်လာလဲအုံးလည်းမသိပါဘူးတိုင်းပြည်အခြေအနေသိအရေးကြီးနေတဲ့အချိန်မှာဒီပွင့်ဆိုင်တွေကိုနှိရင်နှိုင်းရင်2015ရောက်လာခဲ့ပြီလို့ဆိုရပါလိမ့်မယ်ရွေးကောက်ပွဲလွန်လွတ်မှဒီဟာနှိလို့ပြီးကြမလားဘာဖြစ်လို့ဒီကိစ္စကိုအရေးကြီးခွင့်ရပြောနေကြသလဲဒီလိုတောင်းဆိုမှုတွေနောက်ကွယ်မှာဘာတွေရှိနေလဲဆိုတာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်တိုင်းခံဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ရွေးချယ်ထားတာကတော့လူပေါင်းတဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောနောက်88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ဦးမင်းစီရဆက်သွင်းရေးဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူရလမ်းပြကျဲဦးမင်းတို့ဖြစ်ပါတယ်ပါဝင်ဆွေးနွေးရမယ်စီရင်ပေးထားတဲ့သောရရှင်တွေလည်းများသလိုစာရီလည်းများပါတယ်ခင်ဗျာအဲ့ဒီထဲမှာကျွန်တော်တို့ကာတွန်းဆရာတယောက်ကအများအားဝင်ဝင်ပြီးတော့ကာတွန်းရေးပြီးဆွေးနွေးနေရကာတွန်းဆရာနောက်တစ်ယောက်တူလာပြီခင်ဗျာကာတွန်းဆရာ2ယောက်ဖြစ်လာနေပါတယ်ကာတွန်းတွေကိုကျွန်တော်ပထမဆုံးပြောပြလိုပါတယ်ခင်ဗျာကာတွန်းဆရာမောင်လင်းဆိုတဲ့ကာတွန်းကျွန်တော်မျက်စိထဲမှာမြင်မကြခဏတွေ့နေရတဲ့လက်ရပါပဲအဲ့ဒီမှာရေးတာ၄ပွင့်ဆိုင်တွေ့ဆုံရေး၆ပွင့်ဆိုင်တွေ့ဆုံရေး၁၂ပွင့်ဆိုင်တွေ့ဆုံရေးလူရေသန်း50ကျော်နဲ့တွေ့ဆုံရေးအဆုံများလူတွေကတင်လာဦးမလားဖះဖះဆိုပြီးတော့ရင်မဆူတောင်းနေတဲ့ကာတွန်းတစ်ခုဖြစ်ပါတယ်နောက်ကာတွန်းဆရာ၃ခါကတော့ဒေါက်တာတယောက်အမျိုးသားတယောက်ကခေါင်းပေါင်းနဲ့တိုက်ပုံနဲ့ဒါလွတ်တော်ကိုယ်စားလှယ်လို့ထင်ရတာပေါ့လေသလိုထားတာအဲ့ဒီအမျိုးသားကိုသူမိမကစိတ်ကြမ်းမာရေးဆရာဝန်စီခေါ်လာပြီးတော့ပြောပြနေတယ်။သူယောက်ျား၄ပွင့်ဆိုင်၆ပွင့်ဆိုင်၁၂ပွင့်ဆိုင်၁၄ပွင့်ဆိုင်အပွင့်ဆုံးအဆုံးပွင့်ဘာအရေးကြီးဆုံးလဲအဲ့ဒါကိုသူအမျိုးသမီးကဆရာဝန်ကိုပြောပြတယ်။ Discovery တွေပဲအင်္ဂါနေရင်တတော်တော်ပြောနေလို့ပါဒေါက်တာရဲ့တဲ့ဆိုတော့စိတ်မနှံ့တော့ဘူးလားဖောက်ပြန်သွားဘူးလားပေါ့လေသဘောကအဲ့ဒီမျိုးရထားတာတွေ့ရပါတယ်။ကျွန်တော်သောရရှင်ရေးတဲ့ဆရာကိုတော့ကျွန်တော်နောက်မှဆက်ပြီးတော့တင်ပြပါမယ်။အခုပထမဆုံးဥအောင်မိုးစောလူပေါင်းတဲ့ပါတီဥက္ကဋ္ဌကိုကျွန်တော်စမေးပြရစေဥအောင်မိုးစောရဲ့သဘောထားဒီအပွင့်ဆိုင်တွေဘလောက်ပါသိမပါသိငင်းခုန်နေရခြင်းဟာတိုင်းပြည်ကျိုးကိုအမှန်တကယ်ဥတည်နေရလားသူတို့ပါဝင်လူသူမပါဝင်ဈေးလူသူများရဲ့အကျိုးကိုဥတည်နေသလားဆိုတာဘယ်လိုသဘောပါလဲခင်ဗျာ
အဲကျွန်တော်အနေနဲ့ကတော့ဒီရိုးရိုးလေးကိစ္စကိုရှုပ်အောင်လုပ်နေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်အဲ့လိုအပွင့်ဆိုင်နဲ့အပွင့်ဆိုင်လေး၄ပွင့်ပြော6ပွင့်ပြောလိုက်14ပွင့်ပြောလိုက်12ပွင့်ပြောလိုက်အဲ့လိုတွေဖြစ်လာတဲ့အခါမှာတွင်းဖို့တွဲဆောင်ဆွေးနွေးမှုဆိုတဲ့အနှစ်သာရအပေါ်မှာလူတွေကတော်တော်ရှုပ်ထွေးလာတယ်လူတွေကတော်တော်ဝေဝါးလာတယ်တွဲဆောင်ဆွေးနွေးရဲ့ဖို့ဆိုတဲ့အနှစ်သာရတစုံတရာပေါ့ပြက်ကလေးဖြစ်လာတယ်ဆိုအဲ့လိုအခြေအနေဖြစ်အောင်လို့တမင်တကာပဲရွယ်ကျက်ကျရှိရှိလှုပ်ဆောင်နေသလားဆိုတာကတော့ပြောဖို့တော်တော်ခက်တယ်ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တာကတော့ခဏတိုင်းပြည်မှာခဏကျွန်တော်လာမဲ့ရွေးကောက်ပွဲကိုဝဲဖို့ဦးနော်ချောချောရှူရှောချောရှူရှူဖြတ်တန်းဖို့အတွက်ပဲဖြစ်ဖြစ်နော်ကျွန်တော်တိုင်းပြည်မှာဦးနော်ခေါ်ရွေးချုပ်ပုံအခြေခံဥရိနဲ့ပတ်သက်လို့ပြင်ဆင်ရေးကိစ္စတွေမှာဟိုညင်ညင်သာသာဖြစ်ဖို့ပဲဖြစ်ကဒီမိုကရေစီပြုရင်ပြောင်းလဲရေးကနောက်တစ်ဆင့်တက်နိုင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တိုင်းပြည်မှာတွဲဆောင်ဆွေးနွေးရေးကတော့အမှန်တကယ်လို့ရယ်ဒုတိယချက်ကိုကျွန်တော်ပြောချင်တာကကျွန်တော်တိုင်းမှာတကယ်ပဲအမျိုးသားပြန်လဲတင်းမြတ်မှုတကယ်ရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းမှာတွဲဆောင်ဆွေးနွေးမှုကတကယ်လို့ရယ်အာဏာပိုင်တွေအနေနဲ့ရောကျွန်တော်တို့ဒီဒီမိုကရေစီအင်အားစုမှာတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အနေနဲ့ရောတွဲဆောင်ဆွေးနွေးမှုကိုဆက်ဆက်မှန်မှန်ပြုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ
်ဟုတ်ကဲ့
အခုလိုကနဟို14ပွင့်ဆိုင်တို့6ပွင့်ဆိုင်တို့12ပွင့်ဆိုင်တို့ဆိုတဲ့ကိစ္စတွေကပြည်သူတွေအမြင်မှာတွဲဆောင်ဆွေးနွေးမှုကိုလိုလားနေတဲ့ပုံစံတွေအမြင်မှာတော်တော်လေးကိုရှုပ်ထွေးနေတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ ဥယျာဉ်လမ်းပြကျဲရှင်းရီဥယျာဉ်ဘယ်လိုသဘောပါလဲခင်ဗျာဒီပွင့်ဆိုင်တွေဘသူပတ်သိမပတ်သိလုံနေကြဟိုရေကြီးခွင်ရဲ့လုံနေခြင်းဟာအဲ့ဒီပါမဲမပါမဲလူတွေရဲ့အကျိုးစီးပွားလားအတိုင်းပြည်အကျိုးစီးပွားလားဆိုတာဟိုတက်တက်လင်းလင်းဆွေးနွေးပြပါခင်ဗျာဥယျာဉ်
အဲကျွန်တော်ကတော့လေသမားနားလေအောင်အောက်ခြေလူဒန်းသာပြောရအောင်တော့အတိုက်ခံနိုင်ငံရေးသမားကအခုလက်ရှိအုပ်ချုပ်နေတဲ့အစိုးရရောသူတို့အတွက်လုပ်နေတာဆိုတာလူလူကနားလေတာကြားနေသူတို့အတွက်ပဲလုပ်နေတယ်လူလူအတွက်မလုပ်ဘူးလူလူနားလေတဲ့နိုင်ငံရေးကိုမလုပ်ဘူးသူတို့ရက်တည်ရေးနဲ့သူတို့အောင်မြင်ကြကြားရေးတာလုပ်နေတယ်အထူးသဖြင့်တော့အတိုက်ခံနေညနေလက်ရှိအစိုးရသာတယ်ငါပွဲလက်သာချတာကိုနောက်ကအတိုက်ခံလေးလိုက်ပြီးတော့ငါလိုက်တွတ်နေတယ်လို့ဖြစ်နေတယ်လူတို့ကနားလဲနေတယ်လူတို့ကနှစ်ဖွဲ့လုံးကိုစိတ်ကုန်တယ်တွတ်ဆုံဆုံမဆုံဆုံဒီမိုကရေစီရရမရရကိုလန်းကိုရှောက်မယ်ဆိုတာအောက်ခြေမှာဖြစ်တယ်တကယ်တော့သူတို့လူဦးလုံးဒီသူတို့အတွက်ပဲလုပ်နေတာပါလူတို့အတွက်မဟုတ်ဘူးလူတို့နားလဲပြီးသားပ
ါဟုတ်ကဲ့ဦးမင်းစရာရဲ့သဘောထားပြောချင်ပါတယ်ဦးမင်းစရာကိုကျွန်တော်အစဦးမင်းစရာကိုလည်းငင်းချမ်းပွင်လင်းဆိုတာငင်းပွင်ဆိုပြီးတော့များခေါင်းစဉ်တက်လိုက်မလို့ဒါပေမဲ့အပွင့်ဆိုင်တွေဆုံနေရတဲ့အခါမှာငင်းပွင်ကတပွင်တိုးလာပြန်ပြီဖြစ်မှာဆိုလို့ချစ်ဆက်ချစ်မျိုးဆက်ကောင်းဆောင်လို့ပဲကျွန်တော်ညွှန်လိုက်ပါတယ်ဦးမင်းစရာသဘောထားပြောပါခင်ဗျာဒီကိစ္စဘယ်လောက်အရေးကြီးလို့လဲဆိုတာ
အေးဟုတ်ကဲ့ကြားလားမသိဘ
ူးကြားပါတယ်တကယ
်ပြောလဲပြောစရာပဲဗျာဒီလားဟိုအပွင့်ပြဿနာတွေဖြစ်နေတာပေါ့နော်
ဟုတ်ကဲ့
ကျွန်တော်တို့ပြောချင်တာကကျွန်တော်နေရပြောချင်တာတော့ဗျာဒီနိုင်ငံရေးစစ်တမတွေကိုသူစစ်စစ်စစ်ဆွေးနွေးချက်ဖြစ်ရှိရမယ်ဆိုတဲ့မူကို
ဆက်ပြောပါဦးမင်းကြီးဟာမူကိုဆိုပြီးတော့ရက်သွားပြီဟုတ်ကဲ့ကျွန်တော်ပြန်
ဆိုင်နေဆိုတဲ့မူပေါ်မှာကျွန်တော်ပြန်ဝါလက်ခံလဲဆိုတာဆိုတော့ပထမဦးဆုံးပြောချင်ပါတယ
်ဟုတ်ကဲ့
ဒါမှမဟုတ်အခုချိန်မှာကျွန်တော်တဖြည်းဖြည်းနဲ့ဘာကိုမြင်လာလဲဆိုတော့လက်ရှိနိုင်ငံတော်အစိုးရရဲ့လက်ရှိကျွန်တော်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးစစ်တမတွေကိုသူတို့ဖြည့်ရှိနေပြီဟာဘုမင်းကြီးပြောရမယ်ဆိုရင်ညာမယိုးသားဘူးလို့ကျွန်တော်မြင်လာတယ်ညာမယိုးသားဘူးတနည်းအားဖြင့်နိုင်ငံရေးစစ်တမကိုသူတို့သူတို့ဖြည့်ရှိနေဆိုတဲ့ကိစ္စမှာအပေါ်ကနာကေကိုတမင်းကိုရှုပ်ထွေးအောင်ဖန်တီးတယ်လို့ကျွန်တော်ပြောပါရစေ။ဥပမာဟုတ်လားအမျိုးသားလူတော်ကတမျိုးလုံးပဲ၊ပြည်သူလူတော်ကတမျိုးလုံးပဲ။ပြည်တော်ပြည်သူလူတော်ကတမျိုးလုံးပဲ။ဒီလိုတခါတိုင်းဒေသကြီးလူတော်နဲ့ပြည်သူလူတော်ကတမျိုးလုံးပဲ။ဒါမှမဟုတ်အဲ့ဘာတွေအားလုံးကဒီခိုင်ကျိုးတွေကြီးစိုးရတဲ့လူတော်အမတ်တွေအားလုံးကနေပြီးတော့ဒီဝန်ကိုကြိုက်ပြီးတော့တမင်းလုံးတွေလို့ကျွန်တော်ခံစားရတယ်ဗျာ။
ဟုတ်ကဲ
့အဲ့ဒါကနှစ်ချက်ပြောရမယ်ဆိုရင်နိုင်ငံရေးကိုတမင်ရွေးချက်ရှိရှိနဲ့ခံစားရတယ်လို့ကျွန်တော်လည်းခံစားရတယ်နော်အဲ့ဒါကျွန်တော်အဆင်မကောင်းဘူးဗျဟု
တ်က
ဲ့တကယ်တော့ကျွန်တော်နိုင်ငံမှာဖြစ်ပေါ်နေတဲ့တကယ်လင်းတဲ့နိုင်ငံရေးပြဿနာတွေကိုတကယ်စစ်တမ်းအရင်းခံတဲ့စစ်ပွင့်ရင်းနဲ့တတိယဖြည့်ရှိရမယ်အချိန်ကတကယ်လည်းကြောတော့ကြောလို့နေပါပြီဗျာကျောင်းရုံးတော့ကြောဖြည့်ရှိလို့ပြောလို့နေတာဗျဟု
တ်ကဲ့
အခုဆိုဒီအပ္ပတ္တမဟာလူမျိုးတူမျိုးများပါတဲ့အဖြစ်တတိယနဲ့နိုင်ငံရေးပြဿနာမှာနိုင်ငံတကာမှာညှိနှိုင်းပြမယ်အဖြစ်မျိုးကျွန်တော်ဆိုးရိမ်မိတယ်ဗျအဲ့ဒါပဲကျွန်တော်ပြောချင်တယ်လို့လို့ဆိုတော့
ဟုတ်ကဲ့ခင်ဗျာအာသောရရှင်တယောက်ရှမ်းပြည်တောင်ပိုင်းကတောင်ကြီးသားဆိုတဲ့ပုဂ္ဂိုလ်ရေးထားတဲ့စာကိုကျွန်တော်လည်းဖတ်ပြပါရစေကျွန်တော်မှတ်သားခဲ့သလောက် dialogue ဆိုတဲ့ဟာကိုစတင်တောင်းဆိုခဲ့တာဒေါအောင်ဆန်းစုကြည်တယောက်ထဲပါပဲ dialogue of utter devastation ဆိုတာကိုကောင်းကောင်းမှတ်မိနေပါတယ်အခုမှတယောက်ပြီးတယောက်ဖဲဝိုင်းမှာအင်ပြည့်လေကောင်းလေဆိုရက်သဘောမျိုးလူတွေတူးစီကျင်နေတာဟာဒေါအောင်ဆန်းစုကြည်ကိုအယုံအကြည်ကင်းမဲ့လာပြီးပုံအပ်ရဲတော့တာလားတဲ့တကယ်တော့ဟုတ်ပါတယ်ဒေါအောင်ဆန်းစုကြည်ကတရိုက်တန်းကြီးပြုတ်ခွဲတဲ့ထိတ်တိုက်ရင်ဆိုင်ပြီးတော့အနေဖြစ်စင်မလားချွနေမလားဆိုတာသူစတင်တောင်းဆိုခဲ့တာပါအခုကျတော့အဲ့ဒါထပ်တိုးပါဆိုတော့ဒေါ်စုကိုမယုံကြတာလားပေါ့တိုးတောင်းလာတဲ့လူတွေဒါမှမဟုတ်တိုင်းပြည်ရေးကိုနောက်တန်းပို့ပြီးဒီမိုကရေစီခရီးမတွင်လေကောင်းနေသဘောမျိုးကပြက်ကရက်လုံနေကြတာလားဆိုတော့မိကွန်ထွေးရမလို့ဖြစ်နေပါပြီတဲ့နောက်တစ်ခုသူပြောထားတာပို့ပြီးစဉ်းစားသင့်တဲ့ကိစ္စကပြောတော့လည်းပဲ constitution ပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးဆိုတာ common ground ဖြစ်တယ်ဒါလူတိုင်းဘုံသဘောတူညီတဲ့ကိစ္စလို့ပြောနေပြရတဲ့ဘာဖြစ်လို့တခြားစစ်မျက်နှာတွေထပ်ပြီးဖွင့်လာကြသလဲလို့သူဆိုပါတယ်အမကျော်ဆုံးစစ်မျက်နှာမှာအနိုင်ရရင်ကြမ်းစစ်မျက်နှာတွေဟာလည်းပဲဒါအရင်လှဲရင်အဖျားထင်းဖြစ်ဆိုတာဖြစ်သွားမှာပေါ့ဆိုပြီးတော့သူကပြောပါတယ်ခင်ဗျာဒီသောရရှင်ဆွေးနွေးချက်တောင်ကြီးသားရဲ့ဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥရောမိုးစောပဲလို့သဘောပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီနေ့ constitution ပြုရင်ပြောင်းလဲနဲ့ပတ်သက်လို့အားလုံးကတော့ပြုရင်ပြောင်းလဲလို့ရတယ်ဆိုတဲ့ကိစ္စကိုအင်အားစုအသီးသီးကပြောဆိုကြတယ်ဒါပေမဲ့လက်တွေ့မှာအခုအနေထားကဟိုဘယ်လိုခေါ်မလဲနှေးနေတဲ့သို့မဟုတ် store ဖြစ်နေတဲ့အဲ့ဒီလိုပြောလို့ရတယ်အဲ့ဒီလိုအခြေအနေမျိုးမှာအခုနလိုဒီအပွင့်ဆိုင်တွေအသီးသီးပေါ်ထွက်လာတယ်ဆိုတဲ့အနေထားဖြစ်လာတယ်ဆိုတဲ့အခါကျခုနဟိုခုနကဟိုဦးကျော်စံကဖတ်ကြတယ်တောင်းရီသာရေးတဲ့ကိစ္စကလည်းမှားတယ်လို့မဆိုနိုင်ဘူးလို့ကျွန်တော်အနေနဲ့တော့ပြောချင်တယ်ကျွန်တော်အဓိကကျွန်တော်ဒီညမှာကျွန်တော်ပြောချင်တာကတော့တကယ်စကားပြောချင်လို့ဖြစ်ရင်တကယ်လွယ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်တကယ်စကားပြောလို့လည်းစိတ်ဆန္ဒရှိလို့ရှိရင်လက်ခံပြောလို့လည်းရတယ်တပတ်ကပြောလို့လည်းရတယ်အခြေခံအားဖြင့်ကျွန်တော်တိုင်းပြည်မှာအမျိုးသားပြန်လဲတင့်မြတ်ရေးလို့ပြောနေပေမဲ့ဒီအမျိုးသားပြန်လဲတင်မြရေးကိုတည်တည်ချာချာတိတိကျကျပြီးဆောင်နေတဲ့ဟာကဝေဝါးစေဖြစ်တယ်လို့ပြောကျွန်တော်ပြောခြင်းတယ်အမျိုးသားပြန်လဲတင်မြရေးတဲ့စကားပြောမယ်ဆိုလို့ရှိရင်အရင်ကရံပဲ့အသွင်ရှိခဲ့တဲ့အဖွဲ့အစည်းတွေကြားမှာအင်အားစုတွေကြားမှာစကားပြောဖို့လိုတယ်အဲ့ဒါဆိုရင်ရှင်းရှင်းလေးရဲ့ကောင်ဆန်းစုကြီးနဲ့စကားပြောရမယ်တိုင်းမအင်အားစုတွေနဲ့စကားပြောရမယ်အဲ့ဒီကြားမှာသာစကားပြောမယ်ဆိုလို့ရှိရင်ကနဦးအဆင့်ကျွန်တော်အပွင့်နေမလို့ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်သောရရှင်တယောက်ကိုဖိတ်ခေါ်ပြစေခင်ဗျာတန်တဲ့ပုဂ္ဂိုလ်တွေမမိခင်အဲ့ဒီပုဂ္ဂိုလ်ပထမပုဂ္ဂိုလ်ကတော့ဦးကျော်လင်းဦးကျော်လင်းဖြစ်ပါတယ်ခင်ဗျာရှင်နေကြီးဦးကျော်လင်းဘာရင်နိုင်ငံရင်းသမားဦးကျော်လင်းလိုရင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုမှာဗျာဒီ constitution က93ကနေပြီးတော့2008ဒီကျွန်တော်တို့59နှစ်လောက်ပြီးချောင်းအဲဒီလိုပြည်ရဲ့လူကလေးတွေကျွန်တော်တို့60ရလတဲ့နိုင်ငံတွေတကယ်ကြီးကနေပြီးတော့ဆွဲတဲ့ constitution မဟုတ်ဘူးမဟုတ်တဲ့အခါကျတော့အာဏာရှိတဲ့လူကဆွဲတဲ့လူကလေးပဲဒီမှာကျွန်တော်တို့စကားပြောတဲ့အနေနဲ့ဘုရားဥပဒေမှာတော့ပါတော့ဗျဘုရားဒီ constitution ရဲ့အနေနဲ့ဖွင့်ရင်တော့မှသူ့အာဒီရောကိုဥပဒေပြရမယ်ဆိုတော့ကျွန်တော်တို့တွေ့တာအဲဒီမှာ2008 constitution မှာပါတယ်ဘုရားမူတန်းဆိုတော့တွေ့တယ်တော့ကလူလူအများစုကလေးပဲကျွန်တော်တို့အယုံကြည်ဆုံးပေါ်တယ်တိုက်ပြည်တွေအကုန်လုံးလုပ်ခဲ့တယ်ဆိုတော့ဒီလိုကောင်းတာလည်းဒေါ်ဆောင်စုကြည်ဖြစ်တော့သူကလည်းလည်းဒါလည်းပြောခဲ့တဲ့ပုံပုံဆိုတော့အခုကတွေ့မယ်ဆိုတော့တို့တော့ note တွေတော့ဒီဘက်ကပြီးပါတယ်ဒါပေမဲ့အပွင့်နဲ့များများပြီးတော့ဆိတ်ရှုပ်တယ်ရှုပ်အောင်လုပ်တာတော့ရောင်ရည်နီးလေးမလာဘူးခရီးဝေးပေါ့ဗျာအဲ့တော့ရာမဆက်ကြီးကမှတမင်လိုက်တယ်လို့ပဲရှောင်းလိုက်တိတ်တိတ်နဲ့ခတ်တော့ကမဆုံးနိုင်အောင်လုပ်တော့မဆုံးကျင်လာလားခတ်တော့မဆောက်ကျင်လာလားခတ်တော့ဆောက်ကိုမဆောက်နိုင်တဲ့ဘဝအပဒါမှာတိုက်ပြီးတော့စိတ်မောစရာကောင်းပါလေနောက်ပြီးတော့ဒီလူတွေကသူတို့တွေလည်းသိကြတယ်ကတခုရှိတယ်ပေါ့လေကျွန်တော်တို့ကတနည်းကိုတဲ့ဟိုတဲ့အဲ့ဒါတနည်းနည်းကြီးတာနော်ဘယ်လိုလဲကြီးပဲအဲ့တော့နောက်နာခတ်တကူကျုံမလို့ဒီတိုင်းကြီးကဟလာခုနကဒီအစီအစဉ်နိုင်ငံကမ္ဘာဟိုဒီမှာတက်ပညာဖွင့်မှုမှာလည်းနောက်ကျဆုံးနိုင်ငံဖြစ်နေပဲအဲ့တော့ရေကုန်လုံးကိုထားပြီးခင်ရှင်မလားတို့ရင်းမလို့ရှင်လည်းအနာဂတ်ကခလေးတွေကိုအဲ့တော့တောင်းယူထားပြီးတော့ကိုတက်ပြီးတိုးတက်အောင်အခုအချမ်းချင်းပြောမယ်ဆိုလို့ရှိရင်ထောက်ကူလာရှိတဲ့ကိုကိုနေကတင်းမင်းရေးနေမှာရဖြစ်ခဲ့တဲ့ခလေးတွေဟိုဒီပြုတ်ပြီးဥဆောင်နေပြီအဲ့ဒီကျွန်တော်ကဘာမှမပြောဘူးခလေးနဲ့လူကြီးနဲ့ရဖြစ်တော့အခုလည်းသူ့ဆောင်ဆွေးနေပြီးတော့ဒီဖွဲ့စည်းပုံကြီးကရှင်းရှင်းပြောလူလူဖွဲ့စည်းပုံဖြစ်အောင်ဆွေးနေမယ်ဆိုတဲ့အချက်ဒီအရေးကြီးဆုံးပုံစံတွေနဲ့ဘာမှမလိုဘူးတုံးနဲ့ဆွေးနေလို့ရတဲ့အချက်ဘာလို့လဲဒါဆရာရတယ်ဘာလို့ဒီလိုလဲဒီတိုင်းပြည်ရေးတွေကိုဒီဒီမိုကရေစီခွင့်ရေးတွေလူခွင့်ရေးအခြေခံတွေအကုန်ပါလာမှာပဲဒါကြောင့်မို့ကျွန်တော်စပြအောင်လို့စပြအောင်လုပ်ကြပါဘာလို့လဲဆိုတော့ဆိုင်တာဒီနေရကလကလည်းမဖွင့်နိုင်စပွဲလည်းမစနိုင်ဘယ်နှပွင့်ဘယ်နှပွင့်နဲ့ရှိုးရဲရှိုးလို့ရင်တော့ကျွန်တော်တို့ယူရီယာစာရီကသမိုင်းလိုက်လို့ပဲ
ဟုတ်ကဲ့
ဒီနေ့လေးနဲ့မိဘူးလိုက်လိုက်လို့ရမှာမဟုတ်ပါဘူးခင်ဗျအဲ့ဒါပဲပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ဦးကတော့ကိုငင်းချမ်းမွန်ဖြစ်ပါတယ်ခင်ဗျာကိုငင်းချမ်းမွန်ကြားပါလားကိုငင်းချမ်းမွန်ကြားပါလားခင်ဗျာမကြဘူးထင်ပါတယ်အဲ့ဆိုကျွန်တော်နောက်တစ်ယောက်ခေါ်ပြစီခင်ဗျာအဲ့ဒါဦးစိုးမြင့်ကိုကျွန်တော်ခေါ်လိုပါတယ်ခင်ဗျာဖိတ်ခေါ်လိုပါတယ်ဦးစိုးမြင့်ကြားပါလားခင်ဗျာဟုတ်ဟုတ်ကဲ့လိုတိုရှင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဒီလိုပါခင်ဗျာအခုရှင်းနေတဲ့ကိစ္စတွေကကျောင်းကကိုနင်းစီဟာပြောတယ်လို့ပဲကျွန်တော်လည်းအဲ့ဒါစဉ်းစားမိတယ်အခုဒေါ်စုက၄ခွင့်တိုင်းတောင်းဆိုတဲ့ဥစ္စာကိုဟိုကအဲ့ဒါကိုမရင်းမဆိုင်ရဲလို့ နော်ရင်ဆိုင်ရဘူးလို့ပဲအဲပြောရမှာပေါ့နော်အဲတော့လွတ်တော်တင်လွတ်တော်မှာတက6ပွင့်လို့အဲ6ပွင့်အနေနဲ့နောက်တက12ပွင့်ဖြစ်လာတယ်ပေါ့ဗျာအဲအဲ့လိုလောက်တာတွေကဒါတက်တက်ကိုရည်ရွယ်ချက်ရှိရှိနဲ့ဟိုကပြည့်ရပြည့်ဖြစ်သွားအောင်လုပ်လိုက်တဲ့ကပြည့်ရပြည့်လောက်တာပဲလို့ကျွန်တော်အဲလိုယူဆပါတယ်ခင်ဗျနော်အဲဒီကနေတကတော်တော့ဟိုကတော့ဆရာပြောလို့ရောက်350ဟိုတော့ကျွန်တော်မပြောတော့ဘူးတိုင်းရင်းသား135မျိုးမှာအဲတယောက်တစ်မျိုးစီဆိုတော့135မျိုးဟိုပါဝင်လာနိုင်ကြတောင်းဆိုနိုင်မယ်ဆိုရင်တောင်းဆိုကိုခွင့်နဲ့တောင်းဆိုနိုင်တဲ့အခွင့်အရေးတွေဖြစ်လာမယ်အဲအဲ့လိုတွေဖြစ်တဲ့အခါကျတော့ဒေါ်စုရဲ့ညီမချက်ကအာဝကပျောက်ွယ်သွားမှာတော်တော့လမ်းပြကြဦးအင်းမြင့်ဆရာအဲဦးအင်းမြင့်ပြောတဲ့အရာတွေလည်းကျွန်တော်သဘောမကျပါဘူးနော်တော်လုံနေတဲ့လူတွေကတော့သံစုကြည့်တော့ပြည်သူတွေအတွက်လုံးအောက်ခြေလူရန်းသားတွေအတွက်တနိုင်ငံလုံးအတွက်အလုံးလုံးနေတာပါအာသမရကြီးတို့ဆိုလည်းအားလုံးတနိုင်ငံလုံးအတွက်အလုံးလုံးတာပါပဲဟောဘယ်သူမှကိုယ့်အတွက်ကိုသမရဖြစ်ရေးတစ်ခုတည်းကိုမြန်မာပြည်ကလုံးတာတော့အဲအဲ့လိုပြောမှဆိုရင်တော့ဒါကျွန်တော်တို့သဘောမတူနိုင်ပါဘူးခင်ဗျာနော်တော်စုဆွေးနွေးတယ်ဆိုတာအခြေခံဥပဒေကျင့်စဉ်ရေးအားလုံးတနိုင်ငံလုံးအတွက်ကောင်းမှုအတွက်လုံးတာပါနော်ဒီအခြေခံဥပဒေကျင့်စဉ်မှုအတွက်ဆွေးနွေးတဲ့ကိစ္စမှာတိုင်းရင်းသားတို့ဖက်ဒရယ်မူတို့ဆိုတာတွေကမပါလာသေးဘူးအဲဆွေးနွေးနေလေးဝန်းနဲ့ဆွေးနွေးပြီးတဲ့အခါကျတော့မှဘာအခြေထွက်လာလဲဆိုတာကိုကြည့်ပြီးတော့တိုင်းရင်းသားတွေကပြောရမယ့်စကားပါအာငါတို့ဖက်ဒရယ်မူမပါဘူးငါတို့အတွက်မပါဘူးတကယ်မပါတဲ့အခါကျတော့ကြာမှအဲ့ဒါမျိုးပြောတာပိုကောင်းတာပေါ့ဗျာအခုတော့ကာပြေပြေပြေလောက်တဲ့ပုံစံမျိုးနဲ့အဲတိုင်းလူပြည်နယ်တွေကလည်းဟိုတိုင်းရင်းသားတွေကလည်းပါကျင်တယ်ဟိုလူကလည်းပါကျင်တယ်ဒီလူပါကျင်တယ်ဆိုတော့ဒါအဲနောက်ဆုံးဒေါ်စုရဲ့ညီမချက်ပေါ့နော်တော်သူညီမချက်ဆိုတာလည်းဒါအလုံးကျွန်တော်တို့အလုံးရဲ့ညီမချက်ပဲကျွန်တော်တို့ယုံကြည်ပြီးသားပါတိုင်းသားတွေအလုံးကလည်းတော်သူကိုယုံကြည်ပြီးသားပါဒါကြောင့်မို့လဲသူလူတုခေါင်းဆောင်လို့ခေါ်တာပါဟုတ်တယ်လားတပတ်မှာသမရကြီးဆိုတာလည်းဒါပါပြောကျွန်တော်တို့သမရကြီးပဲ
ဟုတ်ကဲ့ဦးစိုးမင်းဟုတ်ကဲ့တပတ်ပေါ့ကွာဦးစိုးမင်းပြောတာရှင်းပါဟုတ်ကဲ့ဦးစိုးမင်းပြောသလိုပဲဟိုဟာကျွန်တော်တို့ UNFC ကတိုင်းသားခေါင်းဆောင်လူပြည့်ခွန်အုပ်ကလည်းကျွန်တော်ရဲ့ဒါသုံးသက်ကြရမှာပြောရဲလေးပွင့်ဆိုင်ဟာပဏာမအနေတွေးသင့်တယ်တိုင်းကျွန်တော်အစုကိုမေးတာဟိုတိုင်းသားရတော်စုကိုမေးုံလားဆိုတော့လေးပွင့်ဆိုင်တွေးတာပထမအဆင့်ဖြစ်ပြီးတော့မှနောက်ပြီးတော့စောစောကပြောသူပေါ့တိုင်းသားရနဲ့တူချက်ဆွေးနွေးသင့်တယ်ဆိုတာ UNFC ခေါင်းဆောင်တို့ချုံမှလည်းဒီဘော်ဒါရှိရဲဆိုတာသိရတယ်လို့ကျွန်တော်ပြောချင်ပါတယ်ဆိုတော့ခုနကကျွန်တော် line ပေါ်မှာဆက်သွလို့မရတဲ့ကိုညင်းညမ်းမုံကိုကျွန်တော်ပြန်ခေါ်လို့ကိုညင်းညမ်းမုံကြပါလားကိုညင်းညမ်းမုံကြပါလားခင်ဗျာတန်တန်ဟဲ့မရပြန်ဘူးမရဘူးခင်ဗျကိုကြီးကြံမောထားလိုက်ပါတော့ဆိုတော့သောရရှင်တယောက်ကရေးထားတဲ့စာတွေကိုကျွန်တော်လည်းတစ်ခုပြန်ပြီးတော့ဖတ်ပြလိုပါတယ်အဲ့ဒါကတော့ဘယ်လိုပြောလဲဆိုကျွန်တော်အမြင်ပြောရင်တော့လေးပွင့်ဆိုင်ရေးတဲ့လူကကိုဆက်ဆက်တဲ့ရန်ကုန်ကျွန်တော်အမြင်ပြောရင်လေးပွင့်ဆိုင်လေးပွင့်ပဲဆိုင်ဆိုင်၆ပွင့်ပဲပြောပြော၁၂ပွင့်ပဲဆိုဆိုဘယ်တွစ်ဆုံပွဲမှဖြစ်လာမှာမဟုတ်ပါဘူးတဲ့အနာပိုင်းတွေအနေနဲ့လုတ်ပိုင်ခွင့်အာဏာနဲ့သူတို့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆိုရင်ဘယ်သူဘယ်လို့မှတွစ်ဆုံဆွေးနွေးပဲလုတ်ပေးလို့မဖြစ်တတ်ချင်နေပါတဲ့။ဒါကြောင့်မို့အကြောင်းမျိုးမျိုးပြပြီးအချိန်ဆွဲနေအောင်မှာပါပဲတဲ့။ VOA နဲ့တွစ်ဆုံမင်းများကမှသမ္မတကြီးကပြောတယ်တဲ့။တနိုင်ငံလုံးရဲ့အရေးကိစ္စကိုကျွန်တော်တို့လေးဦးရဲဆုံးဖြတ်မယ်ဆိုရင်ပြည်စုံမယ်လို့မယူဆဘူး။ဒါကြောင့်အများပါဝင်တဲ့ဆွေးနွေးမှုဆိုပြီးတော့သူကလည်းမိသားအဲဆိုသန်း50ခွာရမလားသမ္မတကြီးလို့မေးကျင်တယ်လို့ဆိုထားပါတယ်ဆိုတော့ကျွန်တော်စဉ်းစားမိတာသမ္မတကြီးအခုသမ္မတဦးသိန်းစင်ကလည်းကျွန်တော်68ပြီးကစားကဘိုးချုပ်မူကြီးစောမောင်လားပြောခဲ့မှလားသူကတော့အောင်ဆန်းစုနဲ့တွေ့မယ်ဆိုတော့ဟာပထမဒါတော့သူကမဖြစ်ဘူးဘာညာနောက်တော့လည်းကြောက်တယ်ဆိုပြီးတော့ကျွန်တော်မဆွေးနွေးရဘူးဆိုတော့တော့သူတွေကတော့ပြန်ပြောရပါတယ်ဒါ၄သိန်းလောက်ရှိတဲ့စစ်တပ်ကိုစစ်သားတွေကိုခေါင်းဆောင်နေရဲ့ဘူဂျိုကြီးလုံနေပြီးတော့အဲ့လိုပိမ့်ပိမ့်ပါပါမျိုးသမီးလေးတယောက်ကြောက်နေရသလားဆိုတော့အခုလည်းပဲအဲ့လိုများကြောက်နေသလားကိုမင်းစရာဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စကိုကြောက်နေသလားသူတို့ကဘာ
အဲငယ်ငယ်ရဲ့လူဆွေးနွေးမှုနဲ့ပတ်သက်ပြီးတော့လူတူတယောက်ကလူတူတယောက်ပေါ်မှာတော့ဘာမှမလို့ဘာမှမဖြစ်ဘူးကွာဖြစ်စ်ခုပေါ်မှာတော့ဘာမှမလို့တော့ကြောက်ချင်မကြောက်ချင်မှာကျွန်တော်လေးနဲ့မထားဘူးဗျာကျွန်တော်လေးရထားပါလားအကျိုးရတော့ပေါ့ဆေးရတော့ကျွန်တော်လေးရထားတယ်ဒီလိုမျိုးငယ်ရင်းကဒီလိုဆွေးဆွေးကြည့်ကြည့်တဲ့စာပေါ့ဟာကျွန်တော်ချင်းလုံးတော့ကလာကြတယ်အန်ဒီစီတော့ဘာမှလို့တောင်းဆိုခဲ့ကလေးကျွန်တော်တောင်းလို့ရတယ်တောင်းဆိုခဲ့တာလေအဲကျွန်တော်တောင်းလို့နေတာသူ့ကိုဆွေးဆွေးလေးကိုတောင်းဆိုခဲ့တဲ့အပြင်လက်တွေ့မှာကျွန်တော်အကောင့်နဲ့ပေါ်ခဲ့ပါလေအဲ့ဒီချိန်တော့ကျွန်တော် S1 ဖြစ်တဲ့ပုဂ္ဂိုလ်ညိုနဲ့ကျွန်တော်တောင်းတဲ့သူ့ကိုဆွေးဆွေးခဲ့တယ်လေအဲ့တော့ဘာကြီးလဲဘောကဒီကိစ္စကဘယ်လိုလဲဘယ်လိုလဲခုက
今天是请用半年，这种说的是啥奥秘嘛吧？啊，我那些去问的，怎么那人那那这么难啊？这种说的也是的，有人在的，那做那些的没去参与的这个老板嘛，天来到月来，那有大目的，那不认路的，一波嘛去看你把东下的你在这叫，走路要不要你的？说的快，那些怎么那几样的不要你的？来年也认真努力说的。这种村里人家，路的一家呀，最大的不呀，那就不要这么干
了。OK， 各位啊，
在那头，慢慢来呢，那些人家也不得干了。这不慢慢来，这种村里又慢慢做人，那个在家交流啊，这些这种村里人也不多的，连本山也在杀杀，草本山也在杀杀吧，那么哑巴的，能干吧？
OK，
古
明子啊，今朝都好，今朝都好，没见啊。古明子啊，罗哎，四十岁中啊，哎，石头人也不久，不久看见呢，对个嘞，给啥？哎，给啥？我哎，罗不老，伢拉刚出个话嘞，后边个事呢，忙个嘞，听嘛啦。
我事呢，我还是不蛮听啊，这不，这哪里啊？你干么子？
哎呦，
伢拉古，今朝都忘记了。
好，伢拉个不老出个来了嘛？
我天，就是我那叫表的时候，啊，不管谁家就是，湖南就是，南阳南阳就是，就是我最愿意的。哎，你听说这路到哪里呢？那我这里这种村那个喊嘛，啊，就是我的兄弟啊！你要不这路到哪里呢？就用那个路面给压下来的呀，对吧？
把
那个把个，把这个那个，把这个到哪里呢？不在路，你看高头那个是在走路到哪里呢？不在路，后头那到哪怎么个？坡西那个不在路，走的回来的压下来，这路高速路压下来的呀，然后后头那个那个不在路，走的到哪里看见那个水下瀑布，这路高速压下来的呀。这个表现的，这个表现的怎么样，知道吧？这种说明的医院前面人那的啊，你家吧？这种说明的包山外嘞，哎你说明的人那不嘛？去看这个怎么最少的怎么吧？哎呀，不走他妈那个，这我给他听一下嘞。这个你妈那个也，你家家的那个这么哪里个？有当兵的不认不过，去那看人家干了半路，半路包山路那个说的说的，半路不路那个说的说的。在这马匹嘛，没样不都知道？又不知道看啥米都，
好干，
然后就不要
吧。好干吧，好干吧，行。那多少钱的要吃的？五三天水不够干嘞，咕噜几条吧嘞。是你伢是搞完一堆，明天把那背包吧嘞，下一看到的稳定啊，标吧嘞，收入对的。下一收入啊，当上几个六百，比都出到可比，估计越高不会五百的呀，对送水泥外楼，别人问啥嘛，没开吧嘞。苏拉表给来的，古片人啊，庄山书记个怎么着没点压的时间，怎么着点没压的时间呢？落袋的，输输输输了年嘛。结果一五十九个昆明嘛，五百的比如压的落到没有考来的。十来本山对松柏的六麦水稻，八的六麦水平的来的。大瑞阿龙哈南安爷爷，四大个南安大爷把比哈看的啦，都听嘛来的。Tuh luar kebab ni marah demokrasi gua api biar eh, pintu ini ni orang semanai demokrasi maya dua siapa, sedna memangnya lo, sekarang zaman kaum tu ni tu lom ni jalan lo cemar eh, sudah tuh luar biar barek ni, sura aku tuan suruh kunaika, anak bayi dia baca kunaika, tapi masukin dia jemput sura tu bawa tuh luar, sura sini kat orang ni mereka lanjut masukin dia barek, jangan di mana uemin gua maya je, uemin gua sura dia gua leh uiman dia barek.啊，庄山书记就怎么着，你又跑来就表，这个那拍龙哥表嘞，是说国家级别了，毛不听嘛嘞，都表完嘞，外面把边表了完了，怎么样？
哦，这喏，你这种嘞，这看来表完没？这喏，有当地的县长，有的也对口，村里我们表嘞，大家里来呢，我估计对路子还表里的，当地表嘛，不如路子么嘞？啊，古话个，村里我嘛。在那表妹，到后山自己到嘞，以前雷啥嘞？祖国单位有味道，到后山自己有，在那路阿龙啊，单位在那路阿龙个部单位有挖的路，白路啊路白嘞，白路啊超干白嘞。我不干个，我这一生啊，祖国也比的啦，没比不闹嘛。哎，到多少种村那个路，哪里的路的，没那么的，祖国也没比的路的，偏里的对。路路啊，老路路那个，路路啊，哪来的？路路哪来的？那个呀，表演比的路那要，那
တိုင်းပြည်အေးအေးချမ်းချမ်းရပါတယ
်
အခုလိုတိုင်းရိုက်လေလဲဝေကူရင်းတို့လူပြောလူရင်းမရောက်တဲ့တိုင်းပြည်မျိုးကတော့
ဟုတ်ကဲ့ဝေမင်းခင်ဗျာကျေးဇူးတင်ပါတယ်ဝေမင်းပြောတော့ကျွန်တော်တခုပြောပြရစေကျွန်တော်ဒီအကြောင်းအရာကိုနှစ်ခါလုပ်ဘူးတယ်ဟိုတုန်းကတစ်ခါလုခဲ့ဘူးတယ်ဟိုဘက်မှာလုခဲ့တော့ငါအခုတစ်ခါကျွန်တော်လုသေးပါလုပါသေးတယ်တန်ငယ်ရေးတိတ်ပံရဆောင်ပုတ်တယ်ပြီးတိုင်းပြည်တခုဟာသူတို့နဲ့ထိုက်တန်တဲ့အဆိုးရပဲရတယ်တကယ်တော့အင်္ဂလိပ်က people get the government they deserve ဆိုတာဟုတ်ကျွန်တော်အဲ့ဒီအစီအစဉ်ကိုဆွေးနွေးတော့တော်ရချင်းတယောက်နဲ့ကဝိုင်းဆဲရတယ်ဘာကြောင့်ဒီမိုကရေစီနဲ့မတန်ရမလဲဆိုတာဟုတ်ကဲ့အခုဝေမင်းပြောတာပို့ပြီးလက်တွေ့ကြရလို့ထင်ပါတယ်ကျွန်တော်ကိုအောင်မိုးစောကိုကျွန်တော်မေးရစေရွေးကောက်ပွဲကလည်းနှီးလာပြီ2015ဖြစ်လာပြီဆိုတော့ဒီတွစ်ဆုံဆွေးနွေးမှုနဲ့လမ်းစာအဖြေရှာဖို့ဆိုတာ2015မတိုင်ခင်ဖြစ်နိုင်မဲ့အလားအလာတော့မြင်ပါလားခင်ဗျာအချိန်ကတမိနစ်ခွဲလောက်ကျန်သေးတော့လူ3ယောက်ကိုကျွန်တော်လှမ်းမိချင်တာပါအောင်မိုးစောလူတွစ်ချင်းဆွေးနွေးပေးပါခင်ဗျာ
ရှင်းမဲ့မဖြစ်မှုမဖြစ်ဘူးခံမရတော့ခက်တယ်တော့နေသို့တော်လည်းရွေးကောက်ပွဲအတွက်ပဲဖြစ်ဖြစ်ခွဲပြုံးရှုပ်ပုံအခြေခံဥတွေပြင်ဆင်ဖို့ဖြစ်ဖြစ်ကုန်းကအဓိကကြားတဲ့ခေါင်းဆောင်တွေကြားမှာဆွေးနွေးမှုဟာမဖြစ်မနေလိုအပ်တယ်ဆွေးနွေးခြင်းနဲ့တကယ်စိတ်ဆန္ဒအမှန်ရှိဖို့ကိုကျွန်တော်အာဏာပိုင်တွေကိုတိုက်တွန်းခြင်းနဲ့အဲ့လိုဆွေးနွေးတဲ့အခါမှာလည်းကုန်းကလိုတောင်ဆန်းစုကြည်လိုပုံကုတ်မျိုးနဲ့ဆွေးနွေးတာခဏတိုင်းပြည်ထဲမှာအဓိကကြားတဲ့တိုင်းရင်းသားတိုက်ခန့်ခေါင်းဆောင်တွေနဲ့ဆွေးနွေးတာမျိုးကိုတရားဝင်သဘောပဲဖြစ်ဖြစ်တရားမဝင်သဘောပဲဖြစ်ဖြစ်ပြည်ပြည်ကြားချလှုံ့ဆော်တင်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆရဲဒါကတစ်ခက်အခြားတစ်ခက်ကကျွန်တော်ငြိမ်းချမ်းဖြစ်စဉ်အရတိုင်းရင်းသားတွေနဲ့ဆွေးနွေးနေရရှိတယ်။အဲ့ဒီကိစ္စမှာလည်းအနိုင်ဆုံးအဆင့်တတိုင်းဒီလိုအပြစ်ခံရစေကိစ္စကတော့2015မတိုင်ခင်မှာကျွန်တော်အနေနဲ့ပြည့်အောင်စူးစမ်းပြဖို့အတွက်အာဏာပိုင်တွေကိုတိုက်တွန်းခြင်းနဲ့ဒီနှစ်ခုကဆက်ဆက်ဖို့လိုတယ
်။ဟုတ်က
ဲ့။ဒီနေ့တိုင်းပြည်နိုင်ငံရေးအပြောင်းအလဲဖြစ်စဉ်အပေါ်မှာလူလူယုံကြည်ဖို့လိုတယ်။လူလူပါဖို့လိုတယ်။အခုအနေထားမှာလူလူကယုံကြည်မှုကြနေရဲဆိုတာကိုလည်းအာဏာပိုင်တို့သိနေခြင်းနဲ့ဒီလောက်ပါပဲကို
ဟုတ်ကဲ့ဟုတ်ကဲ့ကောမှုလို့ဆွင့်လိုက်တာတမိနစ်နဲ့ဆက်စကန်ရှိသွားပြီဆိုတော့ကျွန်내ပုဂ္ဂိုလ်တွေဆွင့်နေဖို့တော့အချိန်မရတော့ဘူးလို့ထင်ပါတယ်အဲဒါကြောင့်ပါဝင်ဆွင့်နေရတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်နေသောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ကြောင်းပြောကြရင်းနဲ့ပဲဒီကနေ့တိုင်းရိုက်လေဆိုင်အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာ
ကျောစန်သားရဲ့တရိုက်လေးလိုင်းကိုထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးခဲ့တာပါရှင်။ VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမှကြာခင်ပြီးဆုံးတော့မှာပါ။ကြမ်းရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကတလဲအကြေညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံမှာဖြစ်ပွားနေတဲ့မြေပြိုမှုမှာတည်ဆုံးသူအရေးအတွက်တိုးမြလာနေပါတယ်။အင်ဒိုနီးရှားရဲ့အဓိကကျွန်းဖြစ်တဲ့ဂျာဗာကျွန်းမှာမြေပြိုမှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ18ဦးတည်ဆုံးပြီးလူပေါင်း90ရောပျောက်ဆုံးနေတယ်လို့ AP သတင်းဌာနကပြောပါတယ်။တောက်ကြနေနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီမြေပြိုမှုဟာဂျာဗာခရိုင်အလယ်ပိုင်းဂျမ်ဘလွန်ကျေးရွာမှာဖြစ်ပွားခဲ့တာပါ။ပြိုကျလာတဲ့ရွှေမြေတွေဟာအိမ်ပေါင်း100ကျော်ကိုတိုက်စားသွားတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာအသေးခံဘုံခွဲတိုက်ခတ်မှုတွေနဲ့တနက်နေ့ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့တနေ့ထဲမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ထဲမှာမိုင်းရှင်းနေတဲ့လုံသား12ဦးကိုစစ်သွေးကြွတွေကတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။အဲဒီတိုက်ခတ်မှုကိုအာဖဂန်တပ်ဖွဲ့တွေကလည်းပြန်လည်တုံ့ပြန်ခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။တိုက်ပွဲတွင်းမှာစစ်သွေးကြွ4ဦးသေဆုံးပြီးတော့3ဦးကိုဖမ်းဆီးရမိခဲ့တယ်လို့ရိုက်တာသတင်းကဖော်ပြပါတယ်။လွန်ခဲ့တဲ့89နှစ်ကာလကဖြစ်ပွားခဲ့တဲ့နန်ကျင်အစုလိုက်ပြုံလိုက်လူသက်ပွဲအမှတ်တရနေ့အခမ်းအနားကိုတရုတ်နိုင်ငံမှာကျင်းပနေပါတယ်။တရုတ်အစိုးရရဲ့အဆိုအရဂျပန်ရဲ့ကျူးကျော်သိမ်းပိုက်မှုခံထားရစဉ်ကာလအတွင်းအရက်သားနဲ့လက်နက်မဲ့စစ်သားတွေအပါအဝင်လူပေါင်း3သိန်းကျော်ကိုတပ်ဖြတ်ပြစ်ခဲ့ကြပြီးတော့အမျိုးသမီး2000ခန့်ဟာအဓမ္မပြုကျင်တာကိုခံခဲ့ရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့မြို့တော်ဟောင်းနန်ကျင်မှာကျင်းပတဲ့အခမ်းအနားမှာအမရရှိချင်းပြင်ကမင်းကွန်းပြောဆိုရမှာငင်းချမ်းရေးကိုလူလားသူတွေအမုန်းတရားမပွားစေလို့သူတွေပေါ်ထွန်းလာစေဖို့ရည်ရွယ်ပြီးတော့ကျင်းပတာဖြစ်တယ်လို့ပြောဆိုပါတယ်။ထိုင်းနိုင်ငံရဲ့အင်ရှီမင်းသားနဲ့ကျင်းရတော့ဟာသူ့ရဲ့တော်ဝင်ဘွဲ့ကိုဆွန့်လွတ်လိုက်ပါတယ်။ဒါဟာဂုံတိတ်ခါရှော့ကြပြီးတော့သူ့အနေနဲ့နောက်တက်လာမဲ့မိဖုရားမဟုတ်တော့ဘူးဆိုတဲ့အတိတ်ပဲကိုလည်းတက်ရောက်စေပါတယ်။မင်းသမီးစီရီရာစမီဘာကြောင့်အခုလိုလောက်ရတယ်လဲဆိုတာမရှင်းလင်းသေးပေမဲ့ပြီးခဲ့တဲ့လကသူ့ရဲ့ဆွေမျိုးတွေအချင်းပြချစမ်းမှုဖြစ်ပွားခဲ့ပြီးဖမ်းဆီးခံရပြီးမှအခုလိုဖြစ်သွားရတာပါ။
တတိယအချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိဘိုင်းတိုမီတာ2430တို့ကနေပြီးတော့ဖမ်းယူနာဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေ
This program has come to you from the Voice of America, Washington.